Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA အမေရိကန်အတိုင်းရ2020ခုနှစ်နိုဝင်ဘာလ6ရက်တောက်ကြနေ့ညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:30နာရီအထိ 19.2530 နဲ့ line မီတာ190ရုပ်ကနေထုတ်လည်းပြနေပါပြီရှင်မနင်္ဂလာပါဒီညအတွက်ထိတ်တဲ့ရောက်တဲ့နေ့ကိုတင်ပြသွားမှာပါအမေရိကန်သမ္မတရွေးကောက်ပွဲမဲရီတွင်နေဆဲဖြစ်တဲ့ဂျော်ဂျီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာသမ္မတဒိုနယ်ထရမ့်ရတဲ့မဲရီအတွက်အနယ်လာပြီးဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ရတဲ့မဲရီအတွက်တိုးလာတာကြောင့်သူ့သမ္မတဟောင်းဘိုင်ဒန်သမ္မတအဖြစ်အရွေးခံရရေးပိုနီးဆက်လာတဲ့သဘောမျိုးရှိနေပါတယ်လက်ရှိမှာတော့ popular vote လို့ခေါ်တဲ့မဲဆန္ဒရှင်အများစုရဲ့ထောက်ခံမဲ့အရေးအတွက်မှာ Mr. Biden ကပိုများနေတာပါ။သမ္မတအဖြစ်အရွေးခံရဖို့ပြည်내ကိုယ်စားလှယ်မဲ290လိုအပ်တာမှာလက်ရှိမှာတော့ Biden က253မဲရထားပြီးတော့ Trump ကတော့214မဲရထားပါတယ်။ရွေးကောက်ပွဲအနိုင်ရှုံးအဆုံးဖြတ်ပေးမဲ့ပြည်내၄ခုမှာမဲတွေဆက်ပြီးရေတွက်နေဆဲဖြစ်ပြီး Arizona နဲ့ Nevada ပြည်내မှာ Biden ကအသားရထားပါတယ်။သမ္မတ Trump ဦးဆောင်နေတဲ့ Pennsylvania ပြည်내မှာတောက်ကြနေကတော့ Biden ကိုထောက်ခံမဲ့1800ကျော်တိုးလာပါတယ်။တခါ Georgia ပြည်내မှာလည်း Biden ကထောက်ခံမဲ့ပိုရလာပြီးတော့ရှေ့ကဦးဆောင်နေပါတယ်။သမ္မတ Trump ကတော့ရွေးကောက်ပွဲမှာသူ့အနိုင်မရအောင် Democrat တွေကမဲမတမာမှုတွေအကြီးအကျယ်လုပ်နေတယ်ဆိုပြီးကြာရာပြင်းတွေကအိမ်ပြီးတော့သတင်းစာရှင်းလင်းပွဲမှာအထောက်အထားမရှိဘဲဆွဆွဲပြောဆိုခဲ့ပါတယ်။ Biden ကတော့စံချိန်တင်မဲပေးခဲ့သူတန်150ကျော်ရှိတဲ့ဒီနှစ်မှာမဲတွေဆက်ပြီးရေတွက်နေတာကြောင့်ပြည်သူတွေစိတ်ရှိရှိနဲ့စောင့်ကြဖို့ကြာပေးနေအစိုးပိုင်းမှာတိုက်တွန်းပြောကြားခဲ့ပါတယ်။အမေရိကန်သမ္မတအဖြစ်ပြန်အရွေးခံရရေးအခြေအနေဖြစ်နေတဲ့ပြည်내နှစ်ခုမှာအခြေအနေသိပ်မကောင်းလာတဲ့သမ္မတဒိုနယ်ထရမ့်ကမဲရီတွန်းမှုတွေရပ်ထားဖို့တရားရင်နီလာတွေနဲ့ကြိုးစားပေမဲ့အဲ့ဒီပြည်내တွေကတော့မဲရီဆက်ပြီးရေးတွက်နေပါတယ်
။ If you count the legal votes, I easily win. If you count the illegal votes,
တရားဝင်မဲတွေကိုရည်တွက်မယ်ဆိုရင်ကျွန်တော်အသာလေးအနိုင်ရပါတယ်။တရားဝင်မဟုတ်တဲ့မဲတွေကိုရည်တွက်မယ်ဆိုရင်တော့ကျွန်တော်တို့စီကနေရွေးကောက်ပွဲရလာတွေကိုခိုးယူဖို့သူတို့ကြိုးစားလာနိုင်ပါတယ်ဆိုပြီးသမ္မတထရမ့်ကအင်္ဂလိပ်သတင်းစာရှင်းလင်းပွဲမှာမနေ့ကပြောဆိုသွားတာပါ။ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်မဆိုးစလောက်မဲအတားရနေတဲ့နီဗာဒါပြည်နယ်မှာတော့သမ္မတထရမ့်ရဲ့မဲဆွေစုံရဲ့အဖွဲ့ကဒီပြည်နယ်မှာနေထိုင်နေမဟုတ်တဲ့လူပေါင်း1000လောက်ဒီမှာတရားမဝင်မဲပေးခဲ့တယ်လို့သူတို့အမဲတွေကထည့်ပြီးတော့ရေးတွက်ထားတယ်ဆိုပြီးဒီကိစ္စကိုတရားရေးရဆောင်ရမယ်လို့ပြောပါတယ်နီဗာဒါပြည်နယ်ကလပ်ခရိုင်မဲယုံတာဝန်ခံဂျိုးဂလိုရီယာကအဲ့ဒီလိုအဖြစ်မျိုးပေါက်ပေါက်ခဲတာမရှိဘူးဆိုပြီးဆွဆွဲချက်တွေကိုပေးချခဲ့ပါတယ်။သမ္မတထရမ့်အနိုင်ရရင်အရေးကြီးလာတဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာမဲရီတွန်းမှုတွေရပ်ထားဖို့တရားရဲအရာလုပ်ကင်ထားတယ်လို့လည်းသမ္မတထရမ့်ရဲ့မဲဆွေစည်းရုံးရဲ့အဖွဲ့ကပုဒ်ထုတ်နေမှာပြောပါတယ်။ဂျော်ဂျီးယားနဲ့မီရှိဂန်ပြည်နယ်တွေမှာမဲရီကင်တွယ်ဆောင်ရွက်ပုံနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့တရားစွဲဆိုမှုတွေကိုသက်ဆိုင်ရာတရားရုံးတွေကပယ်ချလိုက်ချိန်မှာပဲနီဗာဒါပြည်နယ်မှာတရားစွဲဆိုလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဘယ်သူအနိုင်ရတယ်ဆိုတာအပြင်းမထွက်သေးတာကြောင့်မဲရီတွန်းနေစေပြည်내တချို့ကမယုံနေမှာဒေသန္တရတာဝန်ရှိသူတွေလုံခြုံရေးတွေတိုးချထားပါတယ်။သမ္မတဒိုနယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်တို့ကိုထောက်ခံသူတွေကသမ္မတလောင်းနှစ်ယောက်ကြားမဲရလာတဲ့တိတ်မကွာတဲ့အရီဇိုနာ၊နီဗာဒါနဲ့ပင်ဆယ်ဗေးနီးယားပြည်내တွေမှာဆက်ပြီးတော့မဲရီတွန်းနေတဲ့အပေါ်အထူးအာရုံစိုက်နေကြတာပါ။မဲရီတွဲမှုတွေမှာပုံမှန်မဟုတ်တဲ့လုပ်ရက်တွေရှိနေတဲ့ဆိုပြီးဆွဆွဲချက်တွေပေါ်ထွက်လာတာကြောင့်လည်းအခြေအနေတွေတင်းမာလာနေတယ်လို့မဲရီတွဲနေတဲ့အဆောက်အအုံပြင်ဖက်မှာလည်းဆန္ဒပြပေါ်တွေပေါ်ပေါက်နေတာပါ။တချို့နေရာတွေမှာတော့မဲရုံဝန်ထမ်းတွေအပြင်ထွက်ရင်လက်နက်ကန်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေစောင့်ရှောက်ပေးနေရတာပါ။မဲတွေဆက်ပြီးတော့ရေတွက်နေတဲ့မီရှိဂန်ပြည်နယ်ဒီထရိုက်မြို့မှာလည်းထရမ့်နဲ့ဘိုင်ဒန်ထောက်ခံသူတွေကြားမဲရုံအပြင်ဖက်မှာပုံထိုးနေကထိတ်တိုက်တွေ့ခဲ့ကြပါသေးတယ်။မဲရီတွဲမှုတွေကိုအပြင်ကနေဗီဒီယိုရိုက်လို့မရအောင်ပဒင်းပေါက်တွေကိုပါကာထားရတယ်လို့လဲမဲယုံတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံအပါအဝင်အီရန်၊အာဖဂန်နစ္စတန်၊အီဂျစ်၊တူရကီ၊မော်ရိုကိုဂျော်ဂျီးယားနဲ့ယူကရိန်းနိုင်ငံတွေမှာအကောင့်တူတွေနဲ့စစ်မှန်တာအတူကွန်ရက်ခုနှစ်ခုကိုဖြုတ်ချလိုက်တယ်လို့အမေရိကန်အခြေစိုက် Facebook Company ကတောက်ကြားနေမှာပြောပါတယ်။လူတွေထင်အောင်ထင်မှားဖြစ်အောင်ပူပေါင်းလုပ်ကြတဲ့အပြုအမူတွေကြောင့်အဲ့ဒီအကောင့်တွေကိုဖျောက်ချခဲ့တာလို့ Facebook ကုမ္ပဏီရဲ့လှဆင်အစီရင်ခံစာမှာဖော်ပြထားတဲ့အပြင်နိုင်ငံရေးမဲဆွယ်စီရင်ရေးလုပ်ငန်းတွေအပေါ်အထင်မြင်မားစေတဲ့ကိစ္စမျိုးတွေပါဝင်ပတ်သက်နေတဲ့ကဘာတဝန်းက Facebook စာမျက်နှာ 8,000 နီးပါးကိုအော်တိုဘားလအတွင်ဖျောက်ချလိုက်တယ်လို့လည်းဖော်ပြထားပါတယ်။ဒီထဲမှာပြည်တွင်းရောပြည်ပမှာပါနိုင်ငံရေးအရလွှမ်းမိုးမှုရအောင်ကြိုးပမ်းနေတဲ့အကောင့်အတူအတော်များများပါဝင်တယ်လို့လည်း Facebook ကပြောပါတယ်။ ယူကရိန်းနဲ့မြန်မာနိုင်ငံမှာလည်းမဲဆွယ်စည်းရုံးမှုတွေမှာအထင်အမြင်မားစေနိုင်တဲ့ဖော်ပြချက်တွေကိုနိုင်ငံရေးပါတီကိုစားလှုပ်ရှားနေတဲ့လူလူဆက်ဆံရေးလုံခြုံရေးတချို့ရှိနေတာကို Facebook ကတွေ့ရှိခဲ့တာပါ။အစွန်ရောက်ဖော်ပြချက်တွေနဲ့ဝါဒဖြန့်ကျီလှုပ်ရှားမှုတွေကိုတိုက်ဖြစ်ဖို့အလင်းအမြန်လှုပ်ကြံတာမျိုးမရှိဘူးဆိုပြီး Facebook ကုမ္ပဏီအပြင်းထန်ဝေဖန်ခရပြည်တဲ့နောက်ကမ္ဘာတဝန်းကအကောင့်သူတွေကို Facebook ကအခုလိုဖယ်ရှားလာတာလည်းဖြစ်ပါတယ်။
တဲ့တဲ့ညာမဲ့မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလန့်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေတောက်ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ချင်ညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်တော်စုမှမနေ့ကြာသရီနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဦးရေ 13,000 ကျော်နဲ့နေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းမှာအများဆုံးစနေတင်ခဲ့ပါတယ်။အမေရိကန်မှာသမရရွေးကောက်ပွဲရလဒ်ကိုစောင့်နေချိန်မှာပဲဗိုင်းရပ်စ်ကူးစက်မှုတွေအလင်းမြန်တိုးလာနေတယ်ဆိုတဲ့သတင်းတွေထွက်လာနေတာပါ။ဗိုင်းရပ်စ်ကကျွန်တော်တို့အားလုံးစီကိုလာနေပါတယ်။ကျွန်တော်အနေနဲ့ဒေါ်ခရော့အတွက်မဲပေးတာပဲဖြစ်ဖြစ်ဂျိုးဘိုင်ဒန်တော့မဲပေးတာပဲဖြစ်ဖြစ်ဗိုင်းရပ်စ်ကတော့ဂရင်းဆိုင်ပါဘူးလို့ WHO နဲ့အုပ်ချုပ်ရေးမှူးမိုက်ဒဝိုင်းကပြောပါတယ်ဗိုင်းရပ်စ်ကူးစက်မှုတွေဟာအထူးသဖြင့်အမေရိကန်အလယ်ပိုင်းပြည်နယ်တွေမှာပြန့်နှံ့လာနေတာဖြစ်ပါတယ်အခုဆိုရင်အမေရိကန်မှာဗိုင်းရပ်စ်ကူးစက်သူ 9.6 သန်းနဲ့ကမ္ဘာတစ်ဝှမ်းမှာ 48.6 သန်းကျော်ရှိသွားပြီဖြစ်ပါတယ်ဒါပြင်ဥရောပနိုင်ငံတွေမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်အစိုးရအနေနဲ့ကန့်သတ်မှုအသစ်တွေပြန်ချမှတ်လာနေပါတယ်အင်္ဂလန်မှာတော့တလကြလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့မိန့်ထုတ်ပြန်လိုက်ပြီးတော့ဂရိနိုင်ငံမှာလည်းပြီးခဲ့တဲ့စနေနေ့ကစပြီးတော့သတင်းမှတ်၃ဘတ်အပြင်မထွက်ကြဖို့ကိုအမိန့်ထုတ်လိုက်ပါတယ်။ပြည်ထောင်ငံမှာလည်းလုံခဲ့တဲ့24နာရီအတွင်းကူးစက်သူ9824ယောက်ရှိတဲ့အတွက်နေ့စဉ်ကူးစက်မှုနှုန်းမှာစံချိန်တင်ခဲ့ပြီးတော့ကူးစက်သူစုစုပေါင်း 1.6 သန်းကျော်နဲ့ဥရောပမှာကူးစက်မှုအများဆုံးနိုင်ငံဖြစ်လာပါတယ်။တက္ကသိုလ်တွေကိုအင်တာနက်အွန်လိုင်းကနေအဝေးသင်ဖြစ်တင်ကြဖို့မရှိမဖြစ်လိုအပ်တဲ့စာကြည့်လိုက်တွေ၊ကော်ဖီဆိုင်တွေ၊အရက်ဘားတွေ၊စားသောက်ဆိုင်တွေနဲ့အားစားလေးကြည့်ညုံတွေကိုလည်းပိတ်ဖို့ကိုအာဏာပိုင်ရေကညွှန်ကြားထားပါတယ်။စီမင်းတစ်တွေအရအသက်6နှစ်နဲ့အထက်ကျောင်းသားတွေအကုန်လုံးနှာခေါင်းစည်းတက်မှာဖြစ်တယ်လို့လည်းဆိုပါတယ်။အလီနိုင်ငံမှာလည်းအင်္ဂါနေ့ကစပြီးတော့ည10နာရီကနေမနက်9နာရီထိညမထွက်အမိန့်ကိုထုတ်ပြန်လိုက်ပါတယ်။စပိန်နိုင်ငံမှာလည်းလုံခဲ့တဲ့24နာရီအတွင်းကူးစက်သူ9600ကျော်နဲ့တေဆုံးသူ368ယောက်ရှိပြီးစုပေါင်းကူးစက်သူ 13,300 သန်းကျော်နဲ့တေဆုံးသူ 3,486 ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။နိုင်ငံပေါင်းစုံကထိတ်တန်းတောင်းဝန်ရှိသူတွေတက်ရောက်မဲ့ကုလသမဂ္ဂညီလာခံတရက်ကိုရှေ့လာမှာကျင်းပသွားဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမဲခွဲဆုံးဖြတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေနဲ့ဗိုင်းရပ်စ်ကြောင့်လူမှုအတိုင်းဝိုင်းနေစီးပွားရေးလုပ်ငန်းတွေနဲ့ကုန်သွယ်ရေးတွေအပေါ်မှာဘယ်တော့မှမကြုံဘူးလောက်အောင်ဖြစ်လာနေတဲ့ခရက်ရိုက်ခတ်မှုတွေကိုတုံ့ပြန်ဖို့လာမယ့်ဇန်နဝါရီ3ရက်နေ့နဲ့4ရက်နေ့တွေမှာညီလာခံတရက်ကိုကျင်းပဖို့ကိုကုလသမဂ္ဂမှာမဲပေးခဲ့ကြပါတယ်။ဒီညီလာခံကိုကျင်းပဖို့ထောက်ခံမဲ့150နဲ့ကန့်ကွက်မဲမရှိဆုံးဖြတ်ချက်တရက်ချမှတ်နိုင်ခဲ့ပြီးတော့ American, Israel နဲ့ Armenia နိုင်ငံတွေကတော့မဲမပေးခဲ့ကြပါဘူး။ဒီစည်းဝေးအတွင်းမှာတော့ဗီဒီယိုနဲ့ချုပ်တင်ရိုက်ကူးထားတဲ့မိန့်ခွန်းတွေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကြီးကဥဆောင်တဲ့တင်ပြဆွေးနွေးမှုတွေပါဝင်မှာဖြစ်ပါတယ်။ဒီညီလာခံဟာနိုင်ငံပေါင်းစုံကထိတ်တန်းတောင်းဝန်ရှိသူတွေပါဝင်တက်ရောက်မဲ့ညီလာခံဖြစ်ပြီးတော့တမိုင်းဝင်အခြေဖြစ်သလိုနိုင်ငံသုံးဝါရအတွက်စမ်းသပ်မှုဖြစ်တယ်လို့လည်းညီလာခံသဘာဝပတိဘော့ကန်ဗော့စကီယားကပြောပါတယ်ခင်ဗျာ။ဥရောပနဲ့ကမ္ဘာတစ်ဝန်းကတခြားနေရာတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေချိန်မှာပဲဗိုင်းရပ်စ်ကူးစက်မှုစတင်ခဲ့တဲ့တရုတ်နိုင်ငံကတော့အနည်းဆုံးနိုင်ငံ၈နိုင်ငံကလူတွေကိုသူ့နိုင်ငံထဲကိုဝင်ရောက်ခွင့်ယာယီပိတ်ပင်လိုက်ပါတယ်။ရုရှားပြင်သစ်အီတလီဗြိတိန်ဘယ်လ်ဂျီယံဖိလစ်ပိုင်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတရုတ်နိုင်ငံသားမဟုတ်တဲ့သူတွေအနေနဲ့တရုတ်နိုင်ငံထဲကိုဝင်ခွင့်ရတော့မှာမဟုတ်ဘူးလို့ပြောပါတယ်။ဒီလူတွေအနေနဲ့သူတို့မှာတရားဝင်ပြည်ဝင်ခွင့်ဗီဇာဒါမှမဟုတ်နေထိုင်ခွင့်ပါမစ်ရှိရင်လည်းဝင်ခွင့်ရမှာမဟုတ်ပဲပြည်ဝင်ခွင့်ယာယီပိတ်ပင်ထားမှာဖြစ်တယ်လို့အဲ့နိုင်ငံတွေမှာရှိတဲ့တရားဝင်တွေကပြီးခဲ့တဲ့ပိုင်းတွေအတွင်းမှာအင်တာနက်ကနေထင်ရှားထားပါတယ်။တရုတ်နိုင်ငံဟာပြည်ပကနေကူးစက်မှုအသစ်မဖြစ်အောင်တင်းကျပ်တဲ့ကန့်သတ်မှုတွေကိုချမှတ်လာနေပြီးတော့လွန်ခဲ့တဲ့24နာရီအတွင်းမှာပြည်ပကနေပြန်လာသူတွေထဲမှာဗိုင်းရပ်စ်ကူးစက်သူ30ရှိတယ်လို့လည်းတရုတ်ကျန်းမာရေးအာဏာပိုင်တွေကပြောပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီနေ့မှနေ့စဉ်ဗိုင်းရပ်စ်ကူးစက်သူ 48,638 ယောက်ရှိတာကြောင့်စုစုပေါင်းကူးစက်သူ 7.4 သန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ် 6,900 သေဆုံးခဲ့တာကြောင့်သေဆုံးသူစုစုပေါင်းဟာလည်း 12,985 ယောက်ရှိသွားပြီဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံဟာအမေရိကန်ပြည်ရင်ကောင်မှဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ကာယောဂါကြောင့်ဒီနေ့နယ်စပ်တွေကိုပိတ်ထားတဲ့ဆုံးဖြတ်ချက်ကိုဩစတြေးလျတရားရုံးမြို့ကအတည်ပြုလိုက်ပါတယ်။ကာယောဂါကြောင့်ချမှတ်ထားတဲ့ခံစားမှုတွေဟာဖွဲ့စည်းပုံနဲ့မညီဘူးလို့ဘီလီယံနာတရေကြီးကလိုက်ပေါ်မှာဘက်ကရှောင်လဲချက်ကိုတရားရုံးမြို့ကလက်မခံဘဲဒီနေ့မှပယ်ချလိုက်တာဖြစ်ပါတယ်။ ဗိုင်းရပ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ဒီနယ်နဲ့နယ်မြေတွေအလုံးဟာနေရာတွေကိုဖျက်ချဝင်မပေးဘဲပိတ်ထားတာဖြစ်ပါတယ်ခင်ဗျာ။အမေရိကန်တိုက်လေပိုင်းနိုင်ငံတွေကိုဝင်ရောက်တိုက်ခတ်နေတဲ့အီဒါဟာရီကိန်းမုန်တိုင်းကြောင့်ပနမနိုင်ငံကနေဂေါ်ဒီမာလာနိုင်ငံတွေထိမိုးကြီးကြဲရွာသွန်းလာတဲ့ရေကြီးတာတွေဖြစ်ပေါ်နေပြီးတော့မုန်တိုင်းကြောင့်အခုချိန်ထိ58ယောက်ထပ်မံသေဆုံးခဲ့ပါတယ်။ဒါပြင်ရေကြီးတာတွေမြေပြိုတာတွေကြောင့်ဒေသတွေမှာလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်လည်းနှောင့်နှေးကြံ့ကြာနေတယ်လို့အကူအညီပေးအဖွဲ့တွေကပြောပါတယ်။အီဒါဟာရီကိန်းမုန်တိုင်းဟာနီကာရာဂွာနိုင်ငံကိုအင်္ဂါနေ့ကဝင်ရောက်ခဲ့ချိန်မှာတော့မုန်တိုင်းဟာပြင်းအားဆင့်လေးရှိပြီးတော့မနေ့ကြာသပတေးနေ့မှာတော့အပူပိုင်းမုန်တိုင်းအဖြစ်ကိုအာရုံလာနေတယ်လို့ဆိုပါတယ်။ဒါမဲ့လည်းအဲ့ဒီမုန်တိုင်းဟာဖြည်းဖြည်းချင်းဆက်ရွေ့နေပြီးတော့မိုးကြီးကြဲရွာသွန်းလာတဲ့ကြောင့်အမေရိကအလဲပိုင်းနိုင်ငံတွေမှာသတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်။အခုခါမှာဒီမုန်တိုင်းဟာကျွန်းဝနိုင်ငံကိုဥတီနေပြီးတော့မက္ဆီကိုပင်လယ်ကွေ့တဲကိုခြေသတင်းမှဆော့ပိုင်းမှာဝင်ရောက်လာနိုင်တယ်လို့မိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းနေပါတယ်ခင်ဗျာ။ဒီရီကနေတောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည7:00နာရီထိဆက်ပြီးတော့တင်ပြနေပါတယ်။အခုအစားပြီးသတင်းဆောင်မတွေကိုဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
ရွေးကောက်ပွဲကျင်းပဖို့ရပိုင်းနာလိုတဲ့အချိန်မှာပဲပဲခူးတိုင်းရွေးကောက်ပွဲကော်မရှင်ရုံးဝင်ထဲမှာဒီကနေ့ပောက်ကွဲမှုတစ်ခုဖြစ်ရမှာထိခိုက်မှုတော့မရှိခဲ့ဘူးလို့တာဝန်ရှိသူတွေကပြောထားတဲ့အကြောင်းတင်ပြပါမယ်။ကျွန်မကတော့စုစုပါပဲခူးတိုင်းရွေးကောက်ပွဲကော်မရှင်ရုံးဝင်ထဲဒီကနေ့မွန်လယ်ပိုင်းကပောက်ကွဲမှုကြောင့်ထိခိုက်မှုတစုံတရာမရှိခဲ့တဲ့အကြောင်းအခင်းဖြစ်ပွားချိန်မှာရှိနေတဲ့ဦးတိုးအောင်ကပြောပါတယ်။ပောက်ကွဲမှုဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းလုံခြုံရေးအာဏာပိုင်တွေကစစ်ဆေးနေတယ်လို့ပြောပါတယ်။
နိုင်ငံလိုက်တော့ဦးတို့ကလည်းရုံချုံခန်းနှမပဲရှိနေတာလေ။အဲမှာသူကဆန်ဆော်မှာပေါက်တာလားလို့ပြမထင်လိုက်တာပေါ့။အဲ့ဒီချိန်ကလည်းမူးလေးကအုပ်နေတော့မူးသူးများပြစ်တာလားပေါ့နော်။အဲဖြစ်လိုက်တဲ့ချိန်မှာအိဒီဟာစင်ဝါဟီတီကမိကိုလုံးလေးတွေ့တာပေါ့။အဲမိကိုလုံးလေးတွေ့တဲ့အခါကျတော့တိလိုက်တော့မူးသူးလွဲအနေပြီးတော့ဖြစ်တာလား။အဲ့ဒါလေးနောက်ကြတော့မဟုတ်ပေါ့။အဲမှာဆက်ကုနဲ့ဘုံနဲ့ပေါ့နော်။အဲအဲ့လိုစနေတယ်ဆက်ကုစားတယ်ပြက်ကျဲသွားတာတွေ့တာပေါ့။ဟိုစကန်ရဲမှုဝီလိုမျိုးနဲ့လိုပါလို့အန်ဒူဒီတွေကအကုန်လုံးလာပြီးကြည့်ကြတာပါနော်။အန်တက်ကလည်းပါပါတယ်။နောက်ပြီးတော့ဆဲအင်ဂျင်နီယာတက်လည်းပါတာပါနော်။နောက်ပြီးတော့စစ်စစ်ပြီးတော့ကြည့်ကြည့်ကြည့်တာပေါ့။ထိခိုက်ပါမှမရှိပါဘူး။ရုံးရဲ့အပြင်ဘက်တောင်းနေမှာပါနော်။ဖြစ်တဲ့လူချင်းနဲ့
ကနအုပ်စစ်စေးချက်တွေအရအတန်မုံလို့အာနာပိုင်တွေကယူဆထားကြောင်းလဲဘကူးမျိုးနဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဘွဲဥက္ကဋ္ဌဦးဝင်းသိန်းကပြောပါတယ်
။ဘာမှမရှိပါဘူး။အပေါက်ဝင်ပဲပေါက်တာ။တန်ဒီယုံပဲမိတာပါ။ဒါဆိုင်အစ်စိနေပါနော်။ဘာပြည့်စုံမတကယ်ဘူးရှိ။တန်မှိုင်းလို့ပေါ့ဒီစားရတာ။တန်ပုံးလို့ပေါ့
။လာမဲ့တင်းငွေနေနေမှာရွေးကောက်ပွဲချင်းမတော့မဖြစ်လို့အခုလိုရက်ကက်ချင်းမဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်မဲလာပေးမဲ့ပြည်သူတွေအနေနဲ့စိုးရင်ပူပန်သွားနိုင်တယ်လို့ဗကူးမျိုးဒေတာခန့်လည်းဖြစ်တဲ့ရွေးကောက်ပွဲဆောင်ကြည့်လေးလာသူမက်ရင်ရင်မျိုးကပြောပါတယ်
။ဒီကတော့မြို့နယ်ရုံးထဲမှာဖြစ်တာ။ကားတွေထားတဲ့နေရာလောက်မှာအဲ့ရသုံးပေါက်တာ။ကျန်တဲ့ကောအကျဉ်းစားတွေကိုပြင်ထုတ်ပါပြင်မပလဲနိုင်ပါဘူးအခုလေတနိုင်ငံလုံးမှာအရန်ဖြစ်ကြတယ်ပေါ့နော်ဒီမတော့ဆိုးရိမ်နေပြည်သူတယောက်နေလေဒီမကိုယ်ရံနဲ့စောက်ကြည့်ရမှာဆိုတော့ဒီမနဲ့ကိုယ်ရံသွားနေတာဒီ YouTube ကိုဒီမအများရန် data တွေသွားကြည့်ရတယ်ဒီမကိုယ်ရံတော့စောက်ကြည့်ဖို့တော့ဆက်နေနေဆိုတော့ပြည်သူနေနဲ့ဒီသတင်းတွေအကြီးကိုတော်တော်များကြည့်ပါလိပြည်တဲ့ခါကျသွားဖို့တော့မှကြောက်ရမှာပဲတွေ့ရင်ရမှာပဲလို့ထင်တယ်ဒီမတော့
ပြည်ခဲ့တဲ့ရက်ပိုင်းလုံးကလည်းမုံရွာမျိုးဥပုတောင်ရက်ကွက်ဝန်းကျင်မှာဖုံးလန့်မှုဖြစ်ခဲ့ပြီးစုံလန်းစစ်ဆေးခဲ့တဲ့တာဝန်ရှိသူတွေကဒါဟာပြည်သူတွေကိုအထိတ်တလန့်ဖြစ်စေတဲ့ရည်ရွယ်ချက်မျိုးဖြစ်တယ်လို့ပြောဆိုထားကြပါတယ်။စက်တင်ဘာလကုန်ပိုင်းလောက်ကလည်းနေပြည်တော်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌရဲ့နေအိမ်မှာလည်းဖုံးတလုံးတွေ့ရှိခဲ့ပြီးစစ်ဆေးချက်တွေအရလက်ပစ်ပုံအဖြစ်အတည်ပြုခဲ့ပေမဲ့ဘသူလက်ချက်ဆိုတာကတော့မသိရသေးပါဘူး။ရွေးကောက်ပွဲနီးလာချိန်မှာအခုလိုဖြစ်စဉ်မျိုးတွေကြောင့်လူလူကြားအထိတ်အလန့်ဖြစ်လာကြမှာကိုလည်းရွေးကောက်ပွဲဆောင်ကြည့်လေးလာသူတွေကစိုးရင်နေကြပါတယ်ရှင်။ဒီမှာကတော့စုစုပါ VOE အတွက်သတင်းပေးပို့နေတာဖြစ်ပါတယ်
။လာမယ့်ရွေးကောက်ပွဲအတွက်ကြိုတင်မဲ့ပေးရမှာအကူအညီပေးခဲ့တဲ့မဲရုံဝန်ထမ်းတချို့ကိုဗစ်ရောဂါကူးစက်ခံရတဲ့တရင်ကြောင့်ရွေးကောက်ပွဲလုပ်ငန်းတွေမှာရောဂါကူးစက်မှုအန္တရာယ်ကာကွယ်ဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ဒီမှာအကနွန်ပါတနင်္ဂနွေနေ့ရွေးကောက်ပွဲနေ့မှာအကြောင်းမျိုးမျိုးကြောင့်မဲပေးဖို့အခက်ခဲရှိသူတွေကိုပြီးခဲ့တဲ့ကြာတာပရိနေကစကြိုတင်မဲပေးခွင့်ပြုရမှာအခုညီပေးနေတဲ့မဲရောင်ဝန်ထမ်းတချို့ရောဂါပိုးကူးစက်ခံရကြဒီတပတ်ထဲမှာပဲအတည်ပြုခဲ့တာပါ။အေယာဝတီတိုင်းမတိုင်းမြို့မှာကြိုတင်မဲတွေအိမ်တိုင်းရာရောက်လိုက်ကောက်ခဲ့ကြတဲ့မဲရောင်ဝန်ထမ်း9ဦးကိုဗစ်ရောဂါကူးစက်ခံခဲ့ရတယ်လို့လည်းပဒင်ခရိုင်ပြည်သူ့ဆေးရုံအုပ်ကြီးဒေါက်တာတန်မင်းထွတ်ကပြောပါတယ်။ကူးစက်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေပြီးထိတွေ့ဆက်ဆံခဲ့သူတွေကိုလည်းအသွါလာကန့်သက်စောင့်ကြည့်နေတယ်လို့လည်းပြောပါတယ်
။ကျွန်တော်သွားကောက်တဲ့အိမ်ကအူလုံးပဲစုံစမ်းရှိတာကြီးကတော့ဟိုတော်တင်းမှာ6ယောက်ရှိတယ်ပေါ့နော်။ဒ တယောက်ကဟိုတယောက်ကတော့ negative ဖြစ်တယ်ခုနှစ်ယောက်ကပေါ်တယ်ဖြစ်တယ်ခုနှစ်ယောက်ကလည်းအကုန်လုံးအိမ်ထဲကိုဝင်သွားတာမရှိဘူးတချို့အိမ်ထဲမှာဓာတ်ပုံမှာရက်ပြီးစောင့်နေလူတွေလူတွေရှိတယ်ဆိုတော့ကျွန်တော်ကတခုစာမေးရရှိတာကျွန်တော်ထဲမှာတယောက်ကကျွန်တော်ပုံစံ area မှာဆောင်ဝင်သွားမှုတွေခင်ဗျအဆောင်ဝင်သွားမှုတွေကကျွန်တော်သူ့အချင်းချင်းပဲပြန်ကိုနေကြလားလို့ကျွန်တော်စာမေးရရှိတယ်ဆိုတော့ကျွန်တော်သူအိမ်သားတွေကျွန်တော်ဘူးလို့လည်းကိုယ်နဲ့နဲ့မှာတော့ကလည်းခေါ်ပြီးတော့ထည့်တာပါဗျာကျွန်တော်အရင်တော့ကျွန်တော်တိကျမသိဘူးဒါပေမဲ့လိမ့်ပါတယ်တော့ကျွန်တော်ရှိနေတယ်ကျွန်တော်ကခေါ်ထားတာပေါ့နော
်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကတော့ကပ်ယောဂါကာလာကျင်းပမယ့်ရွေးကောက်ပွဲမှာယောဂါကူးစက်မှုအန္တရာယ်ကိုကာကွယ်ဖို့ကြိုတင်ပြင်ဆင်မှုတွေနဲ့လက်ရှိမှုတွေရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ပတိုင်းမြို့မှာယောဂါကူးစက်မှုအတည်ပြုခဲ့တဲ့မဲယုံဝန်ထမ်းတွေနေရာကိုတော့နောက်ထပ်အဖွဲ့ဝင်တွေနဲ့အစားထိုးပြီးလုပ်ငန်းတွေဆက်လက်ဆောင်ရွက်နေတယ်လို့လည်းပဋိပန်းခရိုင်ရဲကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတိလွင်ကပြောပါတယ်
။အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကညာတွင်းချင်းပဲကျွန်တော်တို့ခရိုင်နဲ့မြို့နယ်ဥက္ကဋ္ဌနဲ့တိုင်ပြီးတော့နောက်နေပါပဲတခါတဲ့ဟိုအဲ့ဒီဆရာမတွေနေရာမှာကျွန်တော်တခါတဲ့အစားထိုးပါတယ်ခင်ဗျာ။
ကြည့်ခဲ့တဲ့လထဲမှာတော့ကလည်းရွေးကောက်ပွဲအတွက်ကျင်းစင်နေတဲ့ပဲခူးမြို့နယ်ကော်မရှင်အဖွဲ့ကအဖွဲ့ဝင်တို့မှလည်းကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပြီးနောက်သူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုလည်းအသွါလာကန့်သက်စစ်ဆေးခဲ့ပါတယ်။ကိုဗစ်ရောဂါကြောင့်လူစုလူဝေးရှာဖို့တတိပေးထားပေမဲ့ရွေးကောက်ပွဲကလာကျင်းပတဲ့အခါထိတွေ့ဆက်ဆံမှုတွေရှိနိုင်တာကြောင့်ကျိုးတင်ကာကွယ်မှုတွေနဲ့ကျန်းမာရေးစစ်ဆေးမှုတွေလုပ်ဖို့အရေးကြီးတယ်လို့လည်းရန်ကုန်တိုင်းဖြန်းနာကုစေခန္တာဝန်ခံတောက်တာကျော်မင်းထွန်းကတိုက်တွန်းပါတယ်။
ဒီကဒီ main ရုံပေါ့နော်အဓိကပေါ့ဒီ covid 19 positive ပေါ့နော်ဆက်လာရင်လည်းအရေးကြီးတယ်ဟိုဖြစ်နိုင်ပေါ့နော် main ရုံမဆောက်ရင်လည်းတို့ sweat test ပေါ့နော် rapid test ဖြစ်ပြီးကျွန်တော်တို့စစ်ဆေးတင်တယ်စစ်ဆေးပြီးမှတို့ negative ကျင်းရှင်းမှပေါ့နော်ကျွန်တော် main ရုံမှာထိုင်ပြီးတော့ဒီ main ကိစ္စလုပ်တင်တယ်ပေါ့နော်ကျွန်တော်အမြင်ပေါ့နော်ဒါပေမဲ့အဲ့ဒါကလုပ်ဖို့လုပ်ရမယ်ပေါ့ကျွန်တော်ရှိလို့ဒါဟိုတလောကလာပြတယ်အနေပြောက်တယ်ဖြားတယ်ပေါ့နော်ကျွန်တော်အဲ့မှာ sweat ပြီးလိုက်တဲ့အချိန်မှာ positive တွေပြေးအေးတို့ကြောင့်ကျွန်တော်ထောက်ခံလာရည်ပြီးတော့ main ကိစ္စမှာတို့ပါဝင်ပူးပေါင်းလို့မရတဲ့အကြောင်းပေါ့နော်အဲ့မှာတရား positive ထွက်မှာဆိုရင်လားမဲတာဖြတ်ပေးမယ်ပေါ့နော်ကျွန်တော်ပြည်သူလူထုရှိမယ်ပြည်သူလူတွေကလည်းဟိုမဲထဲမယ်ပြုမယ်ပေါ့နော်တို့လည်းတွေးမယ်ပေါ့နော်တွေးမယ်ဆိုရင်ပေါ်တတ်ဖြစ်နိုင်တယ
်တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပက္ကလာလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပဲခွေရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်ဒါပေမဲ့လည်းလွတ်လပ်မျှတာတဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်မြေတွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခမ်းမန်းခြေတန်းကျော်မဲပေခွေဆုံရှုံမဲအခြေအနေမှာရှိနေတယ်လို့ကိုဝိတ်ကတ်ယောဂါကာလာကျင်းပမဲ့ရွေးကောက်ပွဲမှာကိုတိုင်းမဲပေသူအရေတော်ဟာလည်းအရင်ထက်ရော့နေနိုင်တယ်လို့အကဲခတ်သူတွေကခမ်းမန်းနေကြပါလိမ့်ရှင်။ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
လာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှိရနေ့ကျင်းပမယ့်အထွေထွေရွေးကောက်ပွဲနီးကပ်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအထူးကြားပါမလဲဒီသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီချိန်တွင်လည်း VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံကြားနဲ့ DVD ရုပ်တံကချုပ်နေပေးတဲ့အပြင် VOA Internet Website ဆာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook ဆာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအသက်ရှင်ချုပ်နေပေးသွားမှာဖြစ်ပါတယ်ရှင
်။ဟုတ်ကဲ့ကျွန်မဆုမွန်ပါရှင်။2020ရွေးကောက်ပွဲနီးကပ်လာတဲ့အချိန်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအပေါ်မှာသတိပေးပြောဆိုလိုက်တဲ့တက်မတော်ရဲ့သတင်းထုတ်ပြန်ချက်တက်မတော်ကာကွယ်ဦးစီးချုပ်ရဲ့သတင်းမီဒီယာတချို့မှထုတ်ဖော်ပြောဆိုလာတဲ့သဘောထားအမြင်တွေနဲ့ပတ်သက်လို့နိုင်ငံရဲ့လက်ရှိနိုင်ငံရေးလုံခြုံရေးအခြေအနေဖြစ်ပေါ်လာနိုင်တဲ့နောက်ဆက်တွဲအကျိုးဆက်တွေနဲ့ပတ်သက်လို့နိုင်ငံရေးလေလာအကဲခတ်တွေရဲ့သုံးသပ်ချက်အမြင်တွေကိုစုစည်းတင်ပြပေးကြပါမယ်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရပ်ပိုင်းလောက်ပဲလိုတော့တဲ့အချိန်မှာနိုင်ငံကိုလုံခြုံရေးတာဝန်ယူထားတဲ့တက်မတော်ရဲ့အကြီးအကဲတက်မတော်ကာကွယ်ဦးစီးချုပ်ဘက်ကပြင်းပြင်းထန်ထန်သတိပေးမှုတွေဇက်တိုက်ဆိုသလိုထုတ်ပြန်ပြောဆိုလာတဲ့အနေအထားပေါ်မှာနိုင်ငံရေးကဲခတ်တွေဘက်ကတော့မြန်မာနိုင်ငံရေးရေချိန်စိုးရိမ်စရာအနေအထားတစ်ခုမြင့်တက်လာနေတယ်လို့သုံးသပ်နေကြတာပါစီးရင်နဲ့နိုင်ငံရေးလေလာအကဲခတ်နေတဲ့ဥမမောင်ဆိုးကတော့ဒီအခြေအနေတွေကလက်ရှိအာဏာရပါတီ NLD နဲ့တက်မတော်ကြအချိန်ယူတည်ဆောက်ခဲ့တဲ့အမျိုးသားညီညွတ်စီရင်အောင်မြင်မှုမရဘူးဆိုတဲ့လက္ခဏာကိုပြသရာရောက်တယ်လို့ရှုမြင်ပါတယ်
အဲ့ဒီ ချင်းနေကိုကြည့်ရတာတော့ကျွန်တော်မြင်ရတော့ဗျာခနေဒီဆိုးရတယ်ပြီး90တဲ့အတွန်းတွင်မှာခနေဒီဆိုးရနဲ့တက်မလို့ကြားမှာအစမပြောထားတဲ့မျိုးသားရင်ရစီရတော့မအောင်မြင်ဘူးလို့ပဲသုံးသပ်မှာပဲသာဒီရေကောက်ပွဲနဲ့ပတ်သက်ပြီးအငင်းပွားမှုတွေကနေပြီးတော့ဒီတဲ့ပူမဆိုးဖို့ပဲကျွန်တော်ကမျှော်လင့်နေတာပါဗျာတကယ်လို့အဲ့ဒီရေကောက်ပွဲဆိုင်အငင်းပွားမှုတွေဖြစ်ရှင်းတဲ့နေရာမှာစဖက်နဲ့တစ်ဖက်ကြည်လည်မှုမရှိကြရင်တော့အဲ့ဒီအချိန်မှာတော့ပြဿနာကြီးတစ်ဖြည်းဖြည်းကြီးထွားလာနိုင်တယ်လို့ထင်ပါတယ်
လက်ရှိတိုင်းပြည်ရဲ့လုံခြုံရေးကိုတာဝန်ယူထားတဲ့အဖွဲ့အစည်းတပ်ဖက်ကနေနိုင်ငံရဲ့လုံခြုံရေးပိုင်းဆိုင်ရာစိုးရိမ်စရာအနေအထားဖြစ်ထုတ်ဖော်ပြောဆိုလာတဲ့အနေအထားပေါ်မှာတော့ပြည်သူတွေဘက်ကနိုင်ငံရေးသတိရှိကြဖို့လူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကအမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကတုံ့တက်ပါတယ
်ကျွန်တော်ဒီဘုံကကော်မရှင်ကိုယ်တိုင်ရတယ်တကယ်လည်းချုပ်ရင်းချက်လူဝဲချက်တွေအများကြီးရှိတယ်အဲ့ဒီဟာကိုနင်းပြီးတော့ဟိုတပ်ဖက်ကနေပြီးတော့ဒါနဲ့ပတ်သက်ပြီးတော့သူမှဟိုပြောရရတဲ့အနေအထားမျိုးတွေရှိတာပေါ့ဒါပေမဲ့အဲ့ဒီဟာကိုပြောတဲ့ပုံစံကကြတော့အပြည့်အဝဆောင်ကြီးပြောတော့မဟုတ်သေးနဲ့ဒီချင်းချောက်လေးပုံစံမျိုးနဲ့ပြောတဲ့ဟာမျိုးလေးဟာအများများပါပဲပေါ့ဒီလူမျိုးတာဝန်ယူထားတဲ့သူတွေကိုယ်တိုင်ကပြန်ပြီးတော့ဟိုဒါမျိုးပြန်ပြီးချင်းချောက်တဲ့ပုံစံမျိုးကိုပြန်ပြင်လာတယ်အဲ့ဒီခါမှာကျွန်တော်ပြည်သူတွေအတွက်ကတကယ်လည်းလူမျိုးပိုင်းဆိုင်ရာမှာစိတ်ပူစရာအများကြီးရှိတယ်နောက်ဆိုကျွန်တော်တိုင်းပြည်ကအခုအချိန်မှာလည်းဒီကိုဗစ်ကြောင့်မို့လို့လူတွေအကုန်လုံးကလည်းဒုက္ခရောက်နေကြတဲ့အချိန်အဲ့တော့မင်းတို့တက်ကတော့ထပ်ဖြစ်သွားတဲ့ရည်ရှိရဖို့
နိုင်ငံရေးလေးလာကဲခန့်နေတဲ့ရှင့်နေကြီးဦးကြီးမြင့်ကတော့ပြည်ထောင်စုဆိုရကိုတက်မတော်ကာကွယ်ဦးကြီးချုပ်ဘက်ကရွေးကောက်ပွဲနဲ့ပတ်သက်လို့ပြင်းပြထန်ထန်သတိပေးလိုက်တဲ့အပေါ်သူ့အမြင်ခုလိုပြောပြပါတယ
်နိုင်ငံတော်ရဲ့အခြေအနေကတော့ကာချုပ်ကဟုတ်မှုမိတဲ့ဒီပြောလာကြလဲဆိုတဲ့အပေါ်မှာကျွန်တော်တော်တော်အားအသင့်နေတာပေါ့လေဟို UEC ရဲ့အမားယူနေမရှိဘူးမဟုတ်ရှိပါတယ်ဂျားရီကနေပြီးတော့သူ့လိုတင်းတင်းမမာသတိပေးလိုက်တဲ့အပေါ်မှာတော့ကျွန်တော်နှစ်ချက်တွေးမိတာပေါ့တစ်ချက်ကတော့တက်မတော်ကအစိုးရမြန်လုံးနေသလားသူ2008အခြေခံဥပဒေကြီးကိုအလောက်အသားကြီးရနေတာတဲ့အားကြီးကိုဒုတိယတစ်ချက်ဖြစ်တဲ့ဒီတိုင်းပြည်အတွက်နဲ့တက်မတော်နဲ့တိုင်းပြည်အတွက်စိုးရိမ်တာလားအဲ့လိုဖြစ်မယ်ဆိုလို့ရှိရင်တော့သူကအာဏာသိမ်းနိုင်တယ
်နိုင်ငံရေးလေးလာခဲ့ခဲ့သူဒေါက်တာခင်စောဝင်းကလည်းရွေးကောက်ပွဲနဲ့ပတ်သက်လို့တက်ဖက်ကသတိပေးတာကတော့ရွေးကောက်ပွဲကော်မရှင်ကိုတိုက်ရိုက်ခန့်ထားတဲ့ NLD ဆိုရဘက်ကတက်ဖက်ကသတိပေးမှုကိုလေးလေးနက်နက်ဆင်ခြင်သုံးသပ်အဖြေရှာပြစ်တယ်လို့ပြောပါတယ်
ဒီရောက်ပဲကော်မရှင်ဖွဲ့တာက NLD နဲ့သမရအဖွဲ့ဟာတောင်းဆန်းမယ်နော်ဒီရောက်ပဲကတ်နေပြီဆိုတော့တက်ခဲ့နော်တွန့်ပြန်နိုင်တဲ့အနေထားကအများကြီးပဲ impeachment ကိုပြောနေပြီသမရက impeachment နိုင်တယ်တဲ့ပြောနေပြီဆိုတော့ရှင် NLD နဲ့ဒရစ်ကြီးဆိုတာထားတော့မယ်နော်သူနဲ့သူဒီရောက်ပဲကော်မရှင်ရောက်တာကြီးကမဟုတ်တဲ့အတွက်သူကြတွေကိုတံပြန်ခံစားရတာတော့ရှင်းမပြောမယ်နော်ဒီကဖြစ်လာတဲ့ဆိုရှင်ပြည်သူတွေကိုလမ်းပေါ်ဆက်တင်ဖို့တော့နှဆင်းစားပါနဲ့။ဘာဖြစ်ဒီလိုကိုစီကဘယ်ဘောဆောင်မှာလဲနော်။ဆက်ပေါ်ဆောင်မှာလား။ဟင်းလီပေါ်ဆောင်မှာလား။အခြားပါတီပေါ်ဆောင်မှာလား။ပြည်သူပေါ်ဆောင်မှာလား။ပြောမယ်ဆိုရင်တော့အားလုံးချုံပြောမယ်ဆိုရင်နိုင်ငံကြီးကောင်းဆောင်မှုကညံ့တယ်ကွာ
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေအားနဲ့ချက်ရှိနေတာဟာပြည်ထောင်စုအစိုးရပေါ်မှာတာဝန်အရှိဆုံးဖြစ်တဲ့ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်အပေါ်မှာလည်းနိုင်ငံတော်သမ္မတရုံးဘက်ကတုံ့ပြန်ဖြေရှင်းပါတယ်ရွေးကောက်ပွဲနီးလာတဲ့အချိန်နိုင်ငံရေးအကဲခတ်တွေဘက်ကနိုင်ငံကောင်းဆောင်ပိုင်းနေကြနိုင်ငံရေးတင်းမာမှုတွေပေါ်မှာစိုးရိမ်မှုတွေနဲ့စောင့်ကြည့်နေကြတဲ့အနေအထားဖြစ်ပါတယ်ရှင်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOD Radio နဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစနားမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ရခိုင်ပြည်နယ်ရံပြည်မြို့နယ်ထဲမှာရေလုတ်သား50ကျော်ပျောက်ဆုံးနေတာအခုဆိုရင်၄ရက်ထိရှိလာနေတဲ့အတွက်စိုးရိမ်နေကြတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါရန်ပြင်းမြို့နယ်ပိုင်းပလဘုံကျွန်းကျွန်းတောင်ပိုက်ဆိုင်မှာရေလုတ်သားတွေနဲ့မီတာစုဝင်50ကျော်ပျောက်ဆုံးနေတာ၄ရက်ပြည့်ပြီမဲ့ဒီကနေ့အထိတရေဆာနာမရသေးပဲဖြစ်နေတာပါဖန်စီခံရသူတွေကြောင့်မသိရသေးတဲ့အတွက်စိုးရိမ်နေကြတယ်လို့လည်းကြောက်ဖြူမြို့နယ်ပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ
်ငါးပြည်တွေ50တယောက်ပျောက်နေချက်ပြမရတော့ဘူးဒီကမီတာစုတွေနဲ့
转到出来个，等下就是你的车塞起的，哎哩嘛，哦，一路到的你的塞个，有啊，那么他们做个皮皮裤的，看下的，他那个密码的公路吧，那些密码啥叫的？现在那一张嘛，这个给你设备一下的，现在那一个胶皮脑瘫的，设备都没有了，我知道，哎哩密码个，你那要的都带多没去。
你那药片的，跟了朋友片嘛，包括木皮包皮，那的中档等下药单里个，潘西端单里，你那这药单里有啥人家来路嘞？不叫人家识别话嘞？
转到个，跟了朋友片里嘞，看下路，跟了朋友片嘛，包括单的口，我包别的注意，还有前面个讲，哎，转到出来白菜股，他们做个直接来路，给他看到哪一路，用金的价嘞，跟了我们那种个哎里个抓了几嘞？
一路单位呢，每单收完那个，白破个潘西端来说了，地产地皮路没有地方不？第八世的阿月哈，三年牛呢，阿满看过嘛？第四年尾，月嘛，六点嘛，没洗掉的路，阿三多嘞，表到你的路，叫上月，我求一亩五奶奶水个表白嘞。
都说阿是我过去表白的路是怎样命的，今个路，今个阿三多路路嘞没呀？这个风我是白下的，哪个的呀？
阿潘看人家读名书哈，教书牛呢，三年牛个对他看的皮皮，你在呀？两边牛呢？这个中南月嘛，阿潘路安呢？阿三没文章表你家了吧？三年牛欧洲一亩五内连江个咯，潘看人家读的没价钱，边路南边路表人家书吧嘞？
两边牛呢？白，格了我个钱嘛，表个了七十个就能加的。我前面那个货一来，把那个就那那个货一把有点多的，但是我不是嘛，人家来没叫那用心的，那个路大概盘个什么嘛，他比如中山明明我的跑到牛的皮光皮白那个中山这些个人哦，比如两手背面这个在那密码的。
第二看你看到，大木头看你盘西的天南江，说说表述你家大家，第一次那个第一步，大木头表述一下我十多开平面，没压开吧不？他们老的人嘛，特别愿意破个咯。交朋友呢，三年牛白嘛，努力把那利润那个没等俺不会领的水果，农村也打发完那个是谁呀嘛？在土里头，包括一种什么蛋白粉，包括一批水果呢，都陆陆续续盘起大笔。现在那个安南他将的人特别他话嘞，你给他澳洲把那那啥子样那个交朋友呢，三年牛越南都得拿去嘛？他们老人的钱大概看看样子，至少咱也要去看点路，他们老白个表话嘞。一看比那对奶奶你爸是也得麻木嘛？那怕打破碗里咖哩，当地人潘西他嘞，用他一段西亚的社交是铁路嘞。一看张英他牛奶面是用个适当高油茶话嘞，不离不干皮生段，其他看为最少咱也也是目的咖嘞，免得烂里的路。其他看那等东张脚是被等小尼亚话的怎么样？就拿那个哎，比如一段这边被捕的皮巴嘞。
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email တင်းလာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်။လက်နက်ကနေပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးစိုးရိမ်တာကြောင့်ဒေသခံတွေထပ်မံထွက်ပြေးလာနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ကြောက်ဖြူမြို့နယ်ကြေးရွာအုပ်စုတချို့မှာတပ်မတော်စစ်ကြောင်းတွေဝင်ရောက်စစ်ဆေးနေတာတွေကြောင့်ဒေသခံတွေကြောက်လန့်ပြီးတင်းရှောင်နေကြရတယ်လို့ဒေသခံတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒီနေ့ထိဆိုရင်ထွက်ပြေးလာသူတထောင်ကျော်လောက်ရှိနေပြီလို့လည်းကြောက်ဖြူမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးကျော်လင်ကပြောပါတယ်
။ကျွန်တော်သိရတော့တော့ဒီစစ်တော်အုပ်စုရဲ့တန်းရှောင်းဆိုရင်အဲဒီမှာတန်းရှောင်းအုပ်စုအဲဒီနေရာကအဲဒီတန်းရှောင်းအုပ်စုရဲ့နောက်စင်ပေါင်းဖက်ကလူတွေအကုန်လုံးကဒီကြောက်ပြီကိုထွက်ပြေးလာကြတယ်လို့သိရတယ်။ဒီမှာကျွန်တော်ကြောက်ပြီကိုရောက်နေတယ်ဗျ။ကျွန်တော်အဲ့ဒီနေရာတွေကိုသွားတဲ့အခါဘလောက်ရှိလဲဆိုရင်ဇင်းပေါင်းကတော့တစ်ထောင်နဲ့40မြောက
်ကြောက်ပြီမြို့နယ်ဆိုင်ဆောင်ချီပါကထွက်ပြေးလာတဲ့ဦးကျော်သိမ်းမောင်ကတော့တမတော်စစ်ကြောင်းတွေရွာထဲဝင်လာပြီးဖမ်းဆီးစစ်ဆေးမှုတွေရှိနေတာကြောင့်ထွက်ပြေးလာရတာဖြစ်တယ်လို့လည်းပြောပါတယ်
။ကျွန်တော်ကဒီစကားပဲတဲနေညနေခောင်းနိုင်ကြတာဆွေးနေရတယ်။သူတို့ကဒီကျွန်တော်ကမင်းနိုင်သားကြီးရောက်နေတယ်စိုက်တော့တယ်ဒီလိုကဒီကလူတွေကတိတ်တမန်နေကြတာအကုန်လုံးလိုက်ဖမ်းခဲ့တယ်။အဲဒီလိုကဒီတောင်တွေကသူများလည်းဖမ်းပိုက်တယ်။အကုန်လုံးရွာကြတဲ့မြန်မာလူတွေကပိုလူကြီးဒီလူကြီးအကုန်လုံးပြီးကြတယ်ကွာ เจ้าพี่มีเนี่ยกลับมาเจอว่าทุกคนเดินข้างกูยาวลาเรื่อยๆจนถึงมองอะไรทัดที่ลาเรื่อยๆมามีตาสุนีย์ตัวเดียวพี่เขียบไปทีนี้ที่เสด็จมีอาเดือดรู้เลยพี่ไปเลยแต่เราไม่ได้ต้องข้าอย่างนี้ก็ได้มาหาผู้ใหญ่เราเนี่ยเราเองนั่นแหละอย่างนี้ก็ได้แต่เราไม่ได้ดูมาหาผู้เราก็ดูยาวกันเนี่ยยาวเนี่ยเดี๋ยวดูว่าคนไหนเป็นยังไงเนี่ยเป็นเช่นนี้มั้ยเราดูว่าทะเลเลยเนี่ยมันจะเป็นเช่นนี้ก็ได้ว่าเราต้องดูยาวกว่าเลย
เราไม่ได้มาเนี่ยนะเดี๋ยวนี้เนี่ยเดี๋ยวต่อไปเนี่ยเราไม่ได้มาเนี่ยนะ
ကျွန်တော်အဲ့ဒီကိစ္စကိုဝန်ကြီးတော့အဲ့ဒီလူတွေကဒီနေ့ချင်းလာလာရေးဆိုတာကိုမကြမ်းနိုင်ဘူးကျွန်တော်တို့ကစစ်တွေကလည်းလူတွေနဲ့ဖုန်းပိုက်ထားတာကိုတွေ့ရတယ်ဖုန်းပိုက်ထားတာတော့မှဖမ်းဆီးခံရတယ်လားကျွန်တော်တို့ခုတိစစ်တွေလို့မရဘူးကျွန်တော်နောက်ဆုံးကြားတဲ့တိတိကတော့သူတို့တွေအဲ့ဒီတိုင်းမရှိနေသေးတယ်ဆိုတဲ့သဘောကိုပြန်ကြားရတယ်ရခိုင်ပြည်နယ်ကနေတရင်ပြည်ပို့ထားတာဖြ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွှေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းတာလို့ရတယ်လို့ပါတီတတိယဝင်ရောက်ရှင်ပြန်ကြားမဲ့သူတွေတတိပုဂ္ဂလကုသလလောင်းတွေအကျိတ်နဲ့ရှင်ပြန်နေဆွေးနေကြပါတယ်။ဒီလိုရွေးကောက်ပွဲမဲဆွေနေကြတဲ့90လောင်း6900ကျော်ထဲမှာအမျိုးသမီးညွတ်တော်အမတ်လောင်း1000ကျော်ပါဝင်ပြီးတိုင်းဒေသတချို့ကနေဝင်ပြန်ကြတဲ့အမျိုးသမီး90လောင်းတွေလည်းအများပြပါပါတယ်။သူတို့ရဲ့အထွေအကျွေရင်ဆိုင်ရတဲ့အခက်အခဲစိန်ခေါ်မှုဒါတွေကိုဘယ်လိုကျော်လွှားနေကြသလဲ။ညွတ်တော်မတ်နေရာကိုရောဘာကြောင့်သူတို့ဝင်ပြန်ဖြစ်ကြလဲဆိုတာတွေကိုဒီသတင်းစာအမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်။2020ရွေးကောက်ပွဲကတော့နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိနေချိန်မှာကျင်းပတာမို့အကန့်အသတ်တွေကြားမှာထူးခြားခြားကျင်းပရတဲ့ရွေးကောက်ပွဲဖြစ်ပါတယ်။ကိုဗစ်ကြောင့်ချမှတ်ထားတဲ့စီးနင်းစည်းကမ်းချက်တွေအပြင်ခွင့်ပြုမှုငယ်ပြီးနေမြေအရလည်းတည်ငြိမ်မှုအားနည်းတဲ့တိုင်းဒေသတွေမှာတော့မဲဆွယ်စည်းရုံးမှုတွေကိုပိုပြီးတော့ခက်ခက်ခဲခဲလုပ်ကြရတယ်လို့ကိုစဲလောင်းတို့ကပြောပါတယ်။
ခြေကတော့ဟိုနာမည်တော့တိတ်ဆိတ်နေဖြစ်တယ်။ပြီးခဲ့တဲ့လကတော့တိုက်ပွဲတွေဖြစ်တဲ့အတွက်ကြောင့်ရွာဆက်ပိုင်းဆိုရင်ကျွန်တော်တို့တင်လို့မရတဲ့အပိုင်းရှိတော့ဘာလို့ပြင်မအချိန်ငယ်တဲ့အချိန်ထိပြီးအောင်စောင့်ပြီးမှပြန်သွားရတယ်။ပြင်မိုးရသည်ဖြစ်တယ်ဆိုရင်ကွန်မိန်ကလေးဆိုတော့ကျမတို့ကဆင်းဖို့အဆင်ပြေပေမဲ့လည်းအဲဒီကျမတို့နဲ့လိုက်မဲ့လူကြီးတွေကကျမတို့ပြန်ငဲ့နေတဲ့အပိုင်းလေးရှိတယ်ဘာလို့အဲဆိုကျမတို့ချက်ချင်းဆင်းလို့မရတဲ့အပိုင်းလေးလည်းရှိတယ်ဟင်။နည်းနည်းတော့အချိန်ကျန်ကြတာပေါ့။နည်းနည်းနောက်ဆုံးရတဲ့အပိုင်းရှိတယ်။
ကြားတော့တောင်ပလောင်မြူသားပါတီ TNP ကနေကြောက်မင်းမျိုးနဲ့အမတ်တေဖြစ်တဲ့အမတ်လောင်းနေရာဝင်ပြန်တဲ့လွေးလွင်လွင်ဦးပြောသွားတာပါ။နယ်မြေတည်ငြိမ်မှုအားနေတဲ့အတွက်အခုလိုအခြေအနေတွေကြုံရတဲ့အပြင် COVID-19 ရောဂါပူးစက်မှုတွေကြောင့်ချမှတ်ထားတဲ့စီးနင်းစည်းကမ်းတွေကြားမှာအခက်အတတွေပိုများတယ်လို့လွေးလွင်လွင်ဦးကပြောပါတယ်။ဘလို့ပဲဖြစ်ဖြစ်သူကတော့ဒေသခံပြည်သူတွေရဲ့အသက်မိုးဝမ်းကြောင်းလုပ်ငန်းတွေပိုမိုကောင်းမလာအောင်နောက်ဒေသခံပြည်ပတ်ခါတွေကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးနေကြတဲ့ပြည်သူတွေကိုကူစားပြုပြီးသူတို့အတွက်လိုအပ်တဲ့ကူညီကောက်ကွယ်မှုတွေပေးနိုင်ဖို့အတွက်လွတ်တော်မှန်နေရာကိုဝင်ပြိုင်ဖြစ်တယ်လို့ပြောပါတယ်
။စစ်ပေးရှောင်နဲ့ပတ်သက်ဆိုအရန်ကမှခက်ခနာဖြစ်တယ်။ဒါပေမဲ့သူတို့ဘက်ကနေထောက်ပံ့မှုရှိဖို့တချို့ဒီတောင်ပေါ်ဒေသကနေဆိုစစ်ပေးရှောင်တွေပြန်လာတယ်။ပြေးလာတာပေါ့နော်။ပြေးလာရင်လည်းသူတို့ကမပြန်မနဲ့ဒီမြို့ပေါ်နေတဲ့ချိန်ကျတော့တော့အိမ်ငားနေတယ်။တနေ့လုံးတနေ့စားပေါ့နော်။ဒါပေမဲ့သူတို့ဘက်ကငွေရမမြတဲ့အပိုင်းမျိုးရှိရပေါ့နော်။အလုပ်
alone na patay ma pero ta khe khe phit da le le twei
မြန်မာမျိုးကဆိုင်းနုပံကတော့ကချင်ပြည်နယ်ပြည်သူပါတီကနေပြည်သူလွှတ်တော်နေရာအတွက်ဝင်ပြိုင်မှုရှိနေတဲ့သူပါသူပြောပြတဲ့မြန်မာဘက်ကအခြေအနေအတွေ့အကြုံတချို့ကိုလည်းနားထောင်ကြည့်အောင်ပါချက်ချင်းအောင်များကြီးပေါ့နော်ဒီကောက်ပေါ်ကကိုဗစ်နဲ့သွားတိုက်နေတော့တို့တို့ပြောမလို့ဒီကိုဗစ်ကြီးကြီးကအရာလဲသွားရတာဆိုတော့ဒီမှာတိရောက်ချက်ပို့လို့မရဘူးပေါ့နော်ဆိုတော့အရင်ဆုံးလူကြီးထောင်ရေးချီပြီ ဒီလိုခက်ခဲအကန့်အသတ်တွေကြားလှုပ်ဆောင်ရတဲ့အချိန်မှာပဲပြည်တော်စုရွေးကောက်ပွဲကော်မရှင် UEC ကတိုင်းရင်းသားပါတီတွေပါတီငယ်တွေအပေါ်မှာမမျှအမတဆက်ဆံတာတွေတွေ့ရပြီးသူတို့နိုင်ငံရေးပါတီတစ်တွေအတွက်တော့အခက်ပိုကြုံရစီတယ်လို့ဆိုင်းနုပန်ကပြောပါတယ်
ဒီလိုဒီကနေ့ကအခုမြောက်ဆီကောက်ပွဲမှာတော့ဒီချက်မှန်ချက်ဖြစ်နေလို့ကျွန်တော်မြင်တယ်ပြီးတော့ပြည်သူတွေပြောတော့ပြောနေတယ်ဘာမှဒါမှမဟုတ်ရင်းစီတိုင်းကပြည်သူတွေဖြစ်လို့ဖြစ်နေတယ်အဲကျွန်တော်တိုင်းသားဒီပါတီတွေပြီးနေခြေဆိုင်ပါတီတွေတက်ကြတော့ကြာအနေခက်ခဲဖြစ်တယ်ပေါ့နော်နောက်တော့ဒီနေ့ကစီးရဲမှုတွေလုပ်တဲ့အခါမှာဆိုရင်တော့ဒီမျိုးမျိုးတွေလုပ်တယ်ဒီဦးဆောင်တာလည်းပါတက်ကြလို့ကြာလို့ရှိတဲ့ဟာမျိုးရှိတယ်ပေါ့နော်ဒါပေမဲ့ဒီလုပ်တဲ့အခါမှာဆိုရင်ဘာမှ policy ဆေးဟာလည်းဘာမှမလုပ်ဘူးကျွန်တော်တွေ့ရတော့ပေါ့နော်တော့ဒီထားမှာလုပ်နေရတာပေါ့နော်သူတို့ဘယ်လိုမျိုးဖြစ်လာမလဲဒီ after election မှာပေါ့ဘယ်လိုမျိုးလုံးလာမလဲဆိုတဲ့အပိုင်းတွေပါဆက်ဆောက်တော့အဆင်ပြေချင်ရှိနေရပေါ့နော်ဒါအခုဆိုရင်လည်းချင်းပြနေမှာစဉ်းစားလို့ညပိုးစက်နေပါကြေးရပါလူတွေကဒီနေ့တရတဲ့အခါမှာငွေတက်ပြောက်ရဲ့ခွင့်ရေးကလည်းဒါ social media မှာလည်းအများကြီးဖြစ်နေရတယ်ခုပချင်းပြနေမှာဆိုရင်ဒါ six fire ဆိုတဲ့တစ်ပတ်ကအစ်ကရဲ့ series ဆိုရနေထားမှာဆိုတော့အစ်စက်မြေရေးချင်တဲ့ကြောင်းနဲ့290မှာအင်းမှာရှိတဲ့ PDF ချုပ်နေတယ်ဒီပြင်းနဲ့အောင်ဒီတော့မလို့ဆောင်ပြီးကြည့်နေကြတော့အနေနဲ့ဒါအခုအချိန်ကြီးမှာဆိုကျွန်တော်ရခိုင်လူမျိုးအချိန်ကြီးမဟုတ်ဘူးနော်စစ်ပေါ်ချင်းမျိုးမျိုးချမ်းမဟုတ်ဘူး။အရင်ကတည်းကနေတော့ဒီအပေါ်မှာတော်တော်လေးလေးချင်းနေကြတာမျိုးနဲ့ဒီအဓိကအနေကတော့အတန်ခင်ဘာမှမရှိဘူးကျွန်တော်ဒီနေ့ဒီအတန်တက်ပေါ်မှာ
ဒါတော့မြင်းချင်းသားမျိုးကနေပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းနေရာဝင်ပြိုင်နဲ့ဆိုင်းလူပန်ပြောသွားတာပါ။တစ်ဆက်တည်းပဲရခိုင်ပြည်နယ်ကအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတချို့ကြုံရတဲ့အတွေ့အကြုံကိုလည်းနားထောင်ကြည့်အောင်ပါ။
အခက်အခဲရှိရင်ဘယ်အရာမှမရှုံးမွေဘူး။ကျမတို့ပထမပိုင်းရွေးကောက်ပွဲစပြီးတော့ကြော်ညာတယ်ဆိုကြတဲ့ကွာကျမတို့မင်းဆက်စီယုံမှုမလုပ်ရဘူးရှင့်မင်းဆက်စီယုံမှုကိုဗစ်ဥပဒေနဲ့ကန့်သတ်ထားတော့လေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကျမတို့မင်းဆက်စီယုံခွင့်ရပြီလို့ပြောလိုက်ပေမဲ့တစ်ဖက်ကလည်းကိုဗစ်ဥပဒေတွေရှိတော့ကျမတို့30ထက်မကျော်စီရ90ထက်မကျော်စီရဆိုတော့နောက်ပြီးရှင်းတော့ဝေဝဲရ6ပေအကွာဆိုတဲ့အခါကျတော့လေကျမတို့ကမိုးရသည်ကြတဲ့အခါကျတော့လေကျမတို့လေကွင်းပြင်းနေမှာထွက်ပြီးတော့ကျမတို့ဟိုပြောလို့မရဘူးဒီဖက်မှာကြတော့နေရီ၊ရွာရီ၊ကြေးရွာရီဆိုတော့ဒီကလမ်းသက်သက်တွေလက်ဖက်တဲ့ရှက်တနေရာနဲ့တနေရာကိုပြီးလို့ခြေလင်းနဲ့သွားရတယ်၊လေစီးပြီးတော့လည်းသွားရတယ်အဲ့အချိန်မျိုးမှာကြတော့မိန်းကလေးတယောက်အနေနဲ့ယောက်ျားကြီးကြားထဲမှာဆိုအမျိုးသမီးတယောက်အနေနဲ့နောက်ထပ်အဖိုးတယောက်ခေါ်ရပါဘောရှင
်ကျမတို့ရခိုင်မျိုးသားပါတီ ANP ကနေတန်ခိုးမျိုးနဲ့ပြည်သူ့လွတ်တော်အမတ်နေရာအတွက်ဝင်ရောက်ရှင်တန်နဲ့မလတ်သဆူပြောတော့တာပါဒီခိုင်ပြည်နယ်အတွင်းနဲ့နဲ့ကန်ပြည်ပကတွေရှိနေတယ်ဆိုပေမဲ့လည်းသူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့တောင်ဘုတ်ကတော့တတိယကြီးရှိနေပြီးကိုဗစ် -19 ရောဂါကူးစက်မှုလည်းတိတ်မရှိတဲ့ဒေသတစ်ခုဖြစ်တာမို့ UEC ရဲ့လက်ရှိကန့်သတ်ချက်တွေဟာလိုအပ်တာထက်ပိုပြီးတင်းကျပ်နေတယ်လို့မလတ်သူကဝေဖန်ပါတယ်။ဒါအပြင်နေပြည်တော်နေပါလေမဲဆန္ဒနယ်အတော်များများဖြစ်သိမ်းထင်ရတဲ့ကိစ္စကလည်းဒေသခံပြည်သူတွေရဲ့မဲပေးခွင့်ခွင့်ရင်းနဲ့ရွေးကောက်ပွဲမှာပါဝင်ခွင့်တွေကိုကန့်သတ်လိုက်တာဖြစ်တယ်လို့သူကပြောပါတယ်။
ရွေးကောက်ပွဲမတိုင်ခင်ကာလတွေမှာကျမတို့ကနင်းနေတင်းနေနေရှင့်ကျမတို့ဘက်မှာဘာမှမရှိဘူးတင်းနေနေပဲရှိနေရပြီးလို့ရှိရင်ဘူးတိတောင်တို့ရေသေးတောင်တို့အခုလက်ရှိဖြစ်ပြနေတဲ့စစ်ပွဲအရှင်တွေပေါ့ရေသေးတောင်တို့ပုံတော်ကျုံတို့အဲ့လိုဖက်တွေမှာဖြစ်ပြနေတဲ့အရာမျိုးကျမတို့ဘက်မှာမရှိဘူးရှင့်ကိုဗစ်ကကြီးမားနေစားလို့ရှိရင်ကျမတို့တောင်ကုန်းမှာဆက်ဆက်ပါပါပဲအဲကျမတို့စီမှာလူဦးရေအလောက်ထိကိုဗစ်တွေတအောင်ကူးစက်နေတယ်ဆိုတဲ့အရာမျိုးမရှိဘူးရှင့်ပြီးလို့ရှိရင်လူဦးရေလည်းရေတွက်လို့ရတယ်အဲ့လိုမျိုးအက္ကလာတော့ဆိုစက္ကန့်တော့မရှိဘူးရှင်တယောက်နှစ်ယောက်လောက်ပဲရှိရအောင်လုံးကိုရှုံငုံတုံးတရလို့ရှိရင်တော့ကျမတို့တအားကြီးတင်းကျပ်တယ်သူကကျမတို့ကဆိုကျင်နေရှင်တင်းကျပ်တယ်ကျမတို့ဘာမှလုံးလို့မရဘူးရှေးပိုင်းကာလာကြီးမှာကျမတို့ကဘာမှလည်းဟိုပြောလို့လည်းမရဘူးမဲဆိုစီယုံလို့လည်းမရဘူးအဲပါတီရဲ့ JC ဖွဲ့မဲ့ signbook လေးထောင်းမဲ့ပြီးရင်ပြန်လာခဲ့မဲ့ကျမတို့အဲ့လိုပဲတလကြော်ကြော်လောက်အတိုင်းမသွားရရှင်မဲဆိုစီယုံလို့ရတယ်ဆိုတဲ့အချိန်လေးမျိုးမှကြာတော့လေဟုတ်ပါတော့ရွေးကောက်ပွဲမကျင်းပနိုင်တဲ့နေနေဆရာမတို့လည်းကြားမှာပါအဲ့လိုမျိုးတွေနဲ့လေတုံရတယ်ကျမတို့ဖက်မှာဆိုရင်လည်းနေနေအေးရှမ်းနေပါရဲ့နဲ့ကျမတို့တောင်ကုန်းမြို့မှာဆိုရင်မြို့ပေါ်၄ရက်ကျော်ပဲကြာခဲ့တဲ့အရာမျိုးတွေရှိရလေအခါကြတော့ကျမတို့အနေနဲ့လည်းဒါကိုဘယ်လိုတွေးပြီးတော့ဘယ်လိုစဉ်းစားယူရဖို့မှန်းအောင်ကျမတို့
ဒီကနေ့ကျွန်တော်တို့ရွေးကောက်ပွဲနီးကပ်လာတဲ့အခြေအနေကိုအမေရိကန်ပြည်နယ်ရွေးမြင့်တန်ကြားအခြေအနေကိုအမေရိကန်ပြည်နယ်ရွေးမြင့်တန်ကြားအခြေအနေကိုအမေရိကန်ပြည်နယ်ရွေးမြင့်တန်ကြားအခြေအနေကိုအမေရိကန်ပြည်နယ်ရွေးမြင့်တန်ကြားအခြေအနေကိုအမေရိကန်ပြည်နယ်ရွေးမြင့်တန်ကြားအခြေအနေကိုအမေရိကန်ပြည်နယ်ရွေးမြင့်တန်ကြားအခြေအနေကိုအမေရိကန်ပြည်နယ်ရွေးမြင့်တန်ကြားအခြေအနေကိုအမေရိကန်ပြ
ချိန်လေးရှိနေတယ်ဆိုပြီးတိုင်းဒါပါတီတွေကလွတ်တော်ကိုယ်စားလှောက်တချို့ကထောက်ပြနေကြတာပါ TNP ပါတီကိုစားပြုလောင်းရှုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှောက်နေရာဝင်ရောက်ရှင်ပြိုင်မဲ့လူဦးသင်းအောင်ကအခုလိုပြောပါတယ
်ဟုတ်ရဲ့ဒီလောင်းရှုံအနေနဲ့ရှိနေဆိုတော့ဒီတက်မှတ်လိုက်တဲ့ဒီခြောက်အုပ်စုကတော့ငင်းချမ်းချမ်းလေးရှိနေတဲ့အခါကျတော့ပြည်သူ့ကြောက်အနေနဲ့ကျတော့အဲ့နေရာမှာရှိပြီးပြည်သူ့တက်ကျတော့ဒီနိုင်ငံသားတယောက်ရဲ့ရတဲ့ရတော့ခိုက်တဲ့ဒီမဲသေးခွင့်ဆိုတာမျိုးကြတယ်ကြတယ်ဆိုတော့ဆိုရှယ်မီဒီယာပေါ့နော်ဒီရာတွေမှာကြတော့တကယ်ဟိုငင်းချမ်းပြီးတော့မှပါတီပေါင်းစုံနဲ့ဆိုရင်ဆက်လို့ရတဲ့ကြေရောင်တွေပါသွားတာမျိုးကြတော့ကျွန်တော်ဖတ်တာကစိတ်မကောင်းဘူးပေါ့နော
်ဘယ်လိုပဲဖြစ်ဖြစ်လက်ရှိမှာဒီကိုဗစ်ကြောင့်ချမှတ်ထားတဲ့ညှဉ်းပန်းချက်တွေအကန့်အသတ်တွေကြားမှာပဲမဲဆက်စည်းရုံးမှုတွေကိုရအောင်လုပ်ဆောင်နေကြပြီးပြည်သူတွေရဲ့လိုအပ်ချက်အခက်အခဲပြဿနာတွေကိုကိုစားပြုဖြေရှင်းပေးနိုင်ဖို့ကြိုးစားနေပါတယ်လို့ဒီကျွန်မဆက်သွယ်နေနိုင်ခဲ့တဲ့အမျိုးသမီးလူတော်ကိုစင်လောင်းအားလုံးကပြောပါတယ်ဒါပြေနှုတ်တော်တွင်မှအမျိုးသမီးတွေနဲ့လူငယ်တွေပုံမူကူစားပြုပါဝင်လာဖို့လိုလားတယ်လို့လူဦးတင်တင်အောင်ကပြောပါတယ
်။ဒီကတော့ကျင်လာတော့ဒီကျမတို့အမျိုးသမီးတွေအနေနဲ့ရောယူယူနေအနေနဲ့ရောဒီလူတော်တွေမှာပါဝင်မှုအဆင်ကအရင်နေသေးတယ်ပေါ့နော်။အဲကြတော့အဓိကကျမတို့ကျင်လာတော့ဒီလူငယ်တွေအတွက်လိုအပ်နေတဲ့အရာမျိုးတွေလူတော်မှာတင်ပြခြင်းနဲ့ပြီးတော့ဒီအမျိုးသမီးဒီလိုအတွက်ကောသူအနေနဲ့ဥပဒေရရှိသေးရဲ့အဲ့အမျိုးလေးကိုလည်းဒီမှာဒီလွတ်တော်မှာအတည်ပြုပေးခြင်းလည်းပေါ့အဲ့ဒါကြောင့်မျိုးဒီကောင်ကျန်ဖြစ်တာပါ
ဒါကတော့တိုင်းသားဒေသတွေမှာဝင်ရောက်ရှင်ပြိုင်ကြမဲ့လူငယ်အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေပြောပြခဲ့တဲ့သူတို့ရဲ့အထွေအကြုံတွေနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖြစ်တဲ့အကြောင်းတွေကိုစူးစီးတင်ပြပေးခဲ့တာပါမြမအထွေထွေရွေးကောက်ပွဲကတော့ဒီတနင်္ဂနွေနေ့ဆိုရင်ကျင်းပပါပြီကိုလူချင်းရဲ့အကြောင်းလေးကိုကိုစားပြုဖော်ဆောင်ပေးနိုင်တဲ့ကိုယ်စားလှယ်လောင်းကို9နှစ်မှမှတစ်ချိန်နဲ့ပေးရွေးချယ်ခွင့်ရတဲ့အခွင့်အရေးအချိန်ထားပဲဖြစ်ပါတယ်။ခေါင်းဆောင်ကောင်းရင်စမ်းပြီးကြိုးတဲ့ကြောင်းလေးအောင်လုပ်နိုင်နေဆိုတာသမိုင်းအထောက်ထားပဲရှိပါတယ်။ဒါကြောင့်ဒီအချိန်မှာကိုယ့်ရဲ့နိုင်ငံသားအခွင့်အရေးကိုအသေးစားအသုံးချပြီးကိုယ့်အတွက်အကောင်းဆုံးကိုစားပြုနိုင်တဲ့ကိုယ်စားလှယ်လောင်းတွေကိုမှန်မှန်ကန်ကန်ရွေးချယ်နိုင်ကြပါစေလို့ဆုတောင်းရင်းဒီသတင်းတန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ဒီမှာဆက်ပြီးပြပါရှင်။
ဒီဘက်တူတာဆုံးနဲ့အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ရွေးကောက်ပွဲမှာမဲပေးခဲ့တဲ့အခြေအနေပြိပခဖြစ်ပွားလာနိုင်ခြင်းကြောင့်ကြိုတင်ပြင်ဆင်နေကြတာတွေနဲ့ပတ်သက်ပြီးတော့ဒီ Texas ပြည်နယ် Houston မြို့မှာနေထိုင်တဲ့စီးပွားရေးလုပ်ငန်းရှင်ဦးဖြစ်တဲ့ဦးထွန်းနေကိုကျွန်တော်ဆက်သွယ်ပြီးတော့မေးမြန်းတင်ပြထားပါတယ်ဒီမင်္ဂလာပါ။ဟိုအခုဒီဥတုနေရတက္ကသမှာဆိုတဲ့အခါကျတော့တက္ကသမှာမဲပေးခဲ့ရတဲ့အတွေ့အကြုံလေးပေါ့လေ။အဲ့ဒါအရင်ဆုံးစပြပြပေးပါလား
။တက္ကသမှာကျွန်တော်တို့ဒီတစ်ခါဆိုရင်တော်တော်လေးကိုတက္ကသနဲ့အမေရိကတစ်ခုလုံးပေါ့နော်။ဒီတစ်ခါအော်လုံးကတော်တော်တက်တက်ချွတ်ချွတ်နဲ့မဲပေးကြပါတယ်ခင်ဗျာ။အာဒီကအမေရိကန်လူမျိုးတွေမဟုတ်ပါဘူး။ဒီကျွန်တော်တို့အမီဂရန့်တွေဖြစ်တဲ့သူများနိုင်ငံကနိုင်ငံသားတွေအားလုံးကတော့တက်တက်ချော့ချော့ပါဝင်တဲ့ပြည်ကိုမြန်မာနိုင်ငံသားတွေကလည်း President ရွေးကောက်ပွဲသမ္မတရွေးကောက်ပွဲကိုမြန်မာနိုင်ငံသားတွေကလည်းတော်တော်တက်တက်ချော့ချော့နိုင်ငံသားဖြစ်နေတဲ့လူတွေပေါ့မြန်မာနိုင်ငံသားတွေအားလုံးကပါဝင်တယ်ဆိုတဲ့ဟာလေးက always တာကကောင်းဖြစ်ပါတယ်ခင်ဗျာဒါကိုသူတို့ရည်တွက်ပါတယ်အမြင်ဩဒီနိုင်ငံသားတွေလည်းထွက်ပြီးတော့မဲပေးပါတယ်participate လုပ်ပါတယ်ဆိုတဲ့အကြောင်းပေါ့နော်ဆိုတော့အဲ့ဒါလေးလည်းဂုဏ်ယူစရာလေးတစ်ခုပါပဲ
ဒီနှစ်မှာကြတော့စာရိုက်ကနေလည်းမဲပေးလို့ရတယ်ကြိုတင်ဒီမဲယုံနေမှာသွားပြီးမဲပေးလို့လည်းရတယ်ဥထုနေရောဘယ်တော့မှမဲပေးခဲ့ပါလဲ
ကျွန်တော်သွားပြီးတော့ကြိုတင်မှာပဲသွားပြီးလိုက်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့တော်ချာအဲ့ဒီနေ့ရွေးကောက်ပွဲဖြစ်တဲ့နေ့ပေါ့နိုဝင်ဘာလ3ရက်နေ့ဆိုရင်ကျွန်တော်တော်တော်များမယ်လို့ထင်တယ်ပေါ့နော်ဆိုတော့အဲ့ဒီတော့ကျွန်တော်ကကြိုတင်မဲပဲသွားပြီးကြတယ်တော်တော်များများလဲကျွန်တော်တို့အမေရိကတစ်ခုလုံးမှာချော်တင်မဲမှာလဲတော်တော်များများလူတွေအားလုံးသွားပြီးတော့မဲပေးကြပါတယ်ခင်ဗျာအချင်းကိုကိုယ့်အချင်းလေးကိုထုတ်ပြီးတော့အဲ့ဒီအပြင်ကိုဗစ်ဖြစ်နေတဲ့ဂျားတွေကတော့မှလူတွေကအဲ့ဒီကိုဗစ်ကိုသိပ်ပြီးတော့ဟိုအလေးတော့ထားတော့ထားပါတယ်အဲ့ဒီအပြင်သွားပြီးတော့တော်တော်တက်တက်ကြွကြွနဲ့အားလုံးကမဲပေးတာအမေရိကန်ရဲ့ရာဇဝင်မှာဒီနှစ်ကဒီ2020ကတော်တော်ကိုမဲပေးတဲ့လူများပါတယ်ခင်ဗျာ
ဒီကယောဂကာလဖြစ်တဲ့အခါကျတော့သူတို့ဒီကြိုတင်ယောဂကုသတာတွေဘာတွေမဖြစ်အောင်လုံလုံလောက်လောက်သူတို့ဘက်ကကြိုတင်ပြင်ဆင်ထားပါရဲ့လား
ဟုတ်ကဲ့ခင်ဗျာတော်တော်လေးကိုချိုတင်ပြီးတော့သူတို့ပြင်ဆင်ထားပါတယ်တချို့နေရာတွေဆိုအကိုသွားရင်ကားနဲ့ထိုင်ပြီးတော့ကိုမဲပေးလို့ရပါတယ်ကားရဲ့ဆင်းဖို့တော့မလိုပါဘူး drive through လို့ခေါ်ပါတယ် တချို့နေရာကြတော့အကိုသွားရင်သူကဟိုဘယ်လိုခေါ်မလဲဆိုတော့တော်တော်လေးကိုချဲချဲပြက်ပြက်ကြီးခမကြီးတစ်ခုထဲမှာဆက်ကလေးကအလုံး20လောက်ပဲရှိတယ်ခင်ဗျာဆိုတော့လူတွေကတယောက်နဲ့တယောက်ကို10ပေဦးချားတယ်ခင်ဗျာ6ပေတော့မဟုတ်ဘူးခင်ဗျာအဲ့ဒီအပြင်ကိုတချို့နေရာမှာဆိုရင် 24 hour အထိတော့မှထားထားတဲ့နေရာတွေရှိပါတယ်ခင်ဗျာ
ဥဒုနေရာ Texas ကဆိုတော့ဒီရွေးကောက်ပွဲအကြူကာလမှာတော့ဒါထုံးစံအတိုင်းပေါ့လေတစ်ဖက်နဲ့တစ်ဖက်ဟိုတင်းတင်းမမအခြေအနေလေးတွေရှိတတ်တာပေါ့ Texas မှာဖြစ်ခဲ့တဲ့ကိစ္စကတော့တော်တော်လေးကိုပြောစရာဖြစ်ခဲ့တယ်ဒီသူသမရဟောင်း Joe Biden ရဲ့ဒီမဲဆွဲတဲ့ဒီစီယုံနဲ့ဒီပတ်စကားကြီးကိုသမရ Trump ထောက်ခံတဲ့အဲဒူရီပေါ့လေဒါသူတို့ရဲ့ရင်နန်းနေနဲ့လိုက်ပြီးတော့ပုံမှန်သွားလို့မရအောင်ပေါ့လေလိုက်ပြီးတော့အနောက်ရှက်ပေးတာပေါ့ဆိုတော့ဟို Texas ပြည်နယ်ရဲ့ဟိုအခြေအနေလေးကိုနည်းနည်းပြပြအောင်ကိုတွေးတလောက်ပေါ့လေ
ဟုတ်ကဲ့ခင်ဗျာTexas ကတော်တော်ကူချပါပြီခင်ဗျာသူက red state လို့ခေါ်ပါတယ် republican များတဲ့ state တခုပေါ့နော်တိုင်းပြည်နဲ့တိုင်းတဲ့ပြည်နဲ့တခုဖြစ်ပါတယ်ဒါပေမဲ့ကျွန်တော်အဲ့ဒီဒီ Joe Biden လာတဲ့အခါကျတော့ဒီမှာရှိတဲ့လူတွေတချို့republican တွေကသူတို့ကအဲ့ဒါကိုမနစ်သက်ဘူးပေါ့ကိုရယ်ဆိုတော့ဘယ်လိုခေါ်မလဲအားလုံးပြောနေကြတယ်ပေါ့လीဟို everything is fair in a love and a war ဆိုတဲ့ပုံစံမျိုးပေါ့ဆိုဒီဒီ election မှာလည်းတို့ကဘာမဆိုလှုပ်လို့ရတယ်ဆိုတဲ့ပုံစံမျိုးနဲ့ republican တွေကဒီ democrat တွေလာပြီးတော့စော်ော်တဲ့နေရာတွေတို့လာပြီးတော့ဟိုတို့ရဲ့စီယုံမှုလုပ်နေတဲ့အချိန်ဒီမှာတော်တော်လေးလာပြီးတော့အနောက်ရှက်တွေပေးပါတယ်ခင်ဗျဆိုတော့ဒါပေမဲ့ Texas က red state ဖြစ်ရတာနဲ့တချို့နေရာတော်တော်များများကတဖြည်းဖြည်း blue belt ကိုပြောင်းလာပြီခင်ဗျကျွန်တော်တို့ဒီဘက်မှာရှိတဲ့ county Harris county Dallas county ကျွန်တော်တို့ Fort Bend county fastest and very growing county ဗော Fort Bend ကခင်ဗျာ US တခုလုံးမှာဆိုတော့အဲ့ဒီ county တွေအားလုံးကတဖြည်းဖြည်းအားလုံးက blue ဖြစ်လာပြီခင်ဗျာဆိုတော့အဲ့ဒါလေးတွေလည်းနည်းနည်းမနစ်သက်တာတွေပါမှာပေါ့ဒါလောက်နစ်ပေါင်းများစွာအမြဲ Republican တိုင်းပြည်နယ်တခုဖြစ်ပြီးတော့အခုတဖြည်းဖြည်းသူက blue belt ကိုရောက်လာတယ်ဆိုတော့အဲ့ဒီ blue ကိုရောက်လာတော့မချေနှက်တာတွေကလည်းတော်တော်များများရှိပါတယ်ခင်ဗျာဆိုတော့အဲ့ဒါမျိုးတွေနဲ့အနောက်ရှက်လေးတွေပေးတာတော့ပါတာပေါ့ကိုရေ
ဟိုဘာကြောင့်ဒီလူတွေရဲ့သဘောထားတွေကဒီလိုပြောင်းလာလဲ
အာဘာကြောင့်လဲဆိုတော့အခုကိုကြည့်ရင်လည်းTrump တက်လာတဲ့အခြေအနေကစပြီးတော့အားလုံးအမြဲ demonstration ကစဟုစနေတာအမျိုးသမီးတွေကိုပြောလိုက်တာတို့အမျိုးသမီးတွေဆန္ဒပြတာတို့နောက်ပြီးတော့နိုင်ငံသားတွေအားလုံးကိုမလာဘူးလောက်ထားတဲ့တိုင်းပြည်တွေက around 20 country လောက်ရှိတယ်။အဲ့ဒီထဲမှာမလို့အပ်ပဲနဲ့မြန်မာနိုင်ငံလည်းပါတယ်တဲ့ခင်ဗျာစိတ်တော့မကောင်းဘူးပေါ့။ဖြစ်တဲ့တိုင်းပြည်ပေါ့နော်။အဲ့ဒါကိုလည်းသူကနေပြီးတော့ပိတ်လိုက်တယ်ပေါ့။ဆိုတော့အဲ့ဒါမျိုးတွေပါတယ်။အဲ့ဒီအဖြစ်ကိုတရုတ်နိုင်ငံနဲ့စီးပွားရေးဆက်သွယ်မှုလက်မှတ်ဆက်သွယ်မှုဘာညာကိုတော်တော်လေးကိုသူကနေပြီးတော့ပိတ်ပင်တဲ့မျိုးဆိုတော့လူတွေကတဖြည်းဖြည်းဘလို့ခေါ်လဲဆိုတော့အတွေးခေါ်ပြောင်းသွားတယ်။အော်ငါဒီလောက်နှစ်လက်သားကိုပေးလာတယ်ဒီတစ်ခါသားကိုဒီပါတီကိုပေးချီအောင်ဘလို့ဒီမမလဲဆိုတဲ့ဟာတွေလည်းလူထုစိတ်ထဲမှာပါပါတယ်ခင်ဗျဆိုတော့အဲ့ဒါမျိုးကြောင့်ပေါ့အမျိုးမျိုးကြောင့်ဘလို့ဖြစ်လဲဆိုတော့လူထုကပြောင်းသွားတာတွေပါပါတယ်ခင်ဗ
ျအခုရွေးကောက်ပွဲမှာစံချိန်တင်မဲ့ပေးခဲ့ကြပါတယ်ဆိုတော့ဒီလူမျိုးရေးအခြေခံနဲ့ပြိပခါတွေလည်းရှိခဲ့တဲ့အခါကျတော့ဒီရွေးကောက်ပွဲနဲ့ဒီရလက်ကနေပေါ့လေလက်တလုံးမှာဘလို့တရားမှုတွေရှိလာနိုင်တယ်ထင်ပါလား
3ရက်နေ့နိုဝင်ဘာမှာကျွန်တော်ညနေပြီးတော့ကျွန်တော်စီးပွားရေးတွေတွားရလာတာတွေကျွန်တော်တွေ့ပါတယ်ခင်ဗျလူတွေကတော်တော်များများအကိုကြည့်လိုက်လမ်းမပေါ်မှာကောစီးပွားရေးတွေမှာရောလူတွေတော်တော်များများထွက်တာကိုမတွေ့ရဘူးခင်ဗျတော်တော်များများလူတွေကစိုးရိမ်နေကြတယ်ဘာများဖြစ်ပါမလဲဒီနေ့ပဲအာဟိုဘသူနိုင်လဲဆိုတဲ့ဟွာလေးထွက်လာရင်တယောက်ယောက်များလူမလားရက်မလားညာဒီများဖြစ်ကြပါမလားဆိုတာလေးကိုကြောက်ပြီးတော့အကိုကြည့်မယ်ဆိုရင်မြို့ကြီးတွေတော်တော်များများပေါ့နယူးယောက်လို Florida State လို့မြို့ California မှာကျွန်တော်တို့ဒီဘက်မှာရော Chicago ဘက်မှာ Illinois ဘက်တွေမှာအကိုကြည့်မယ်ဆိုရင်တော်တော်များများစီးပွားရေးခက်ချီကြီးတွေကသူတို့ကသူတို့ရဲ့စီးပွားရေးရှေ့မှာတုံးတက်သားတွေနဲ့ရိုက်ပြီးတော့ဒီမှာကရင်ပေါက်တွေမှာဒီအားလုံးကိုပိတ်ထားတယ်ခင်ဗျဆိုလူတွေဖြတ်လို့စီးလို့မရအောင်သူတို့ရဲ့ပစ္စည်းပစ္စည်းတွေမပျက်စီးသွားအောင်စီးပွားရေးဟိုပေါ့နော်ပဋိခတ်အောင်ဆိုပြီးတော့တော်တော်များများအဲ့ဒီနေ့ကိုလူတွေကမထွက်ကြပါဘူးခင်ဗျာအားလုံးကအင်အားထိုင်ပြီးတော့ဒီရွေးကောက်ပွဲရဲ့ဟိုရလက်ကိုစောင့်နေကြတာပါအခုလည်းစောင့်နေကြပါတော့ပဲအခုတတိပေါ့နော်ဘာဖြစ်လို့လဲဆိုတော့တချို့ရွေးကောက်ပွဲရဲ့စာတိုက်ကပို့လိုက်တဲ့ဟာတွေကအပြည့်အဝမရသေးတာတွေပါပါတယ်ခင်ဗျာနောက်ပင်ဆယ်ဗေးနီးယားလည်းမပြီးသေးတာတစ်ပိုင်းနောက်အလက်စကာတို့ဘာတို့လည်းသူတို့တေချာဖို့ပြန်ပြီးတော့စီစစ်နေတာတွေပါပါတယ်ခင်ဗျာ So Eddie Twaku, Luria Toromia, so you be a chancha video, a pili yellow to Kutwala in the Ronine, Ace is the Pietwazi in Alopa, Anna Pianwele, Pieta Kajaro, Ace is the Anna Pianwe Pietwaro, Mama, thank you, Pidu Bidari, Colando Kamiyamu, Alon Twa, you of Yene, you come with Kupietwa, Alon Somio in Java, Eddie Twaku.
အခုစက်တီတိတ်ပန်တဲ့ဉာဏ်ကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမဆင်းရဲတတ်တော့ဒီဘက်တော့ဉာဏ်ကဘာကနေမိုင်းညားကြောအကွာမှာရှိတဲ့အပြည်ပြည်ဆိုင်ရာအာဂါတာစခန်းမှာလူသားတွေနေထိုင်တာအနှစ်20ပြည့်တဲ့2020မှာအမေရိကန်ရွေးကောက်ပွဲအတွက်အာဂါတာရင်းကနေမဲပေးတဲ့အကြောင်းကိုပြောပြပေးပါပါ။2020ရွေးကောက်ပွဲမှာမဲယုံတွေမှာမဲပေးကြသလိုချိုတင်နဲကိုလည်းဆားလိုက်ကဖြစ်စေချိုတင်နဲပေးတဲ့ဌာနတွေမှာဖြစ်စေပုံစံမျိုးစုံနဲ့မဲပေးကြတဲ့အထက်အမေရိကန်အာဂါတာယင်ဟူးကိတ်ရူဘင်စ်တယောက်ကတော့အာဂါတာတဲကနေမဲပေးခဲ့တာဖြစ်ပါတယ်။ကဘာကနေမိုင်းညားကျောအကွာမှာရှိတဲ့ကဘာပတ်လမ်းကြောင်းထဲမှာတနအီကိုမိုင်15,500နှုန်းနဲ့ပတ်နေတဲ့အပြည်ပြည်ဆိုင်ရာအာဂါတာစခန်းတဲကနေမဲပေးခဲ့တာပါ။သူဘယ်လိုမဲပေးခဲ့ပါသလဲ။
That I'm technically overseas,
where
we are far away.
Maybe we'll get people to American Nangan Dari Pierre, Shaura Bonsan Emma Pibi Shaura Valley. People are American Nangan Dasure, Tamachene, the Gay Kaimakato, Jamale Matiwa, the Gero, Jamaruga, Kapapa, Nanjon and Machine Raba, American Nangan Demaram Hobu, Away Maro, Yami Rabale, Taja, Eddie Bonsan Emma, Pi like Bale, Lupios or Raba, Akuru Agadarema, maybe the ha.ကျေးအတွက်ပထမဆုံးချိန်တော့မဟုတ်ပါဘူး။2016ရွေးကောက်ပွဲတုန်းကလည်းအခုလိုပဲအာဂါတာတဲကနေမဲပေးခဲ့တာပါ။အဲ့ဒီတုန်းကတော့ဆူဇန်လေးလာရေးခီဆန်အမှတ်48-49မှာအဖွဲ့ဝင်တဦးအနေနဲ့အာဂါတာတဲကိုတွားရောက်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအာဂါတာအရင်ဟူးတွေမဲပေးခွင့်ကို1998ခုနှစ်မှာတိုက်ဆက်စပီနယ်ကနေတင်ဝင်ပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ်။တိုက်ဆက်စပီနယ်ရွေးကောက်ပွဲဆိုင်ရာဥပဒေအရမဲပေးခွင့်ရှိသူတဦးဟာကျိုတင်နဲ့ပေးခွင့်ရှိတဲ့ကာလမှာဖြစ်စေရွေးကောက်ပွဲနေ့မှာဖြစ်စေအာဂါတာလေးကိုရောက်နေမယ်ဆိုရင်မဲပေးခွင့်ပြုထားတာဖြစ်ပါတယ်။ဒီဥပဒေကို Texas ပြည်နယ်မှာပြဋ္ဌာန်းရတဲ့အကြောင်းရင်းတစ်ခုကတော့အဲ့ဒီမှာ NASA ရဲ့ Johnson Space Center အာဂါတာစခန်းရှိပြီးအာဂါတာယင်မှုအများစုဟာအဲ့ဒီပြည်နယ်မြို့တော် Houston မှာနေကြတာကြောင့်ဖြစ်ပါတယ်။ယင်မှုတူဟာအာဂါတာလေးမတော်ခင်သူဟာရွေးကောက်ပွဲနေ့မှာအာဂါတာလေးသူရောက်နေတဲ့ဆိုတော့ကြိုးပြီးအကြောင်းကြားပါတယ်။အာဂါတာလေးကိုရောက်နေတဲ့ယင်မှုတွေမဲပေးတဲ့အခါအွန်လိုင်းကနေပေးရတဲ့ electronic မဲပေးစနစ်ကိုသုံးရပါတယ်
။ We actually get the ballot is encrypted to us.
ကျမတို့ရတဲ့မဲပြားကဟေးဝက်ကုန်နဲ့ပို့လိုက်တာပါ။အဲ့ဒီမဲပြားကိုကျမတို့နေတဲ့ကောင်တီက CAC ကိုပြန်ပြီးပို့ပေးတဲ့အခါသူတို့ကမဲစင်းထဲမှာထည့်ပြီးရေးတွက်ပါတယ်လို့ပြောသွားတာပါ။ရွေးကောက်ပွဲမကျင်းပခင်မှာ Johnson Agatha စခန်း JSC နေပြင်းထိန်းချုပ်ရေးစခန်းကနေ Agatha ရင်မှုစီကိုစစ်ဝက်ကုတ်နဲ့ online မဲပြားကို uplink နဲ့ပို့ပေးတယ်လို့မဲပေးတဲ့ရင်မှုကလည်းသူ့ရဲ့မဲကို downlink နဲ့ county ကိုပြန်ပြီးပို့ပေးရတာဖြစ်ပါတယ်။ပထမဆုံး Agatha ရင်းကနေမဲပေးခဲ့သူကတော့1998ခုနှစ်က Russian Agatha စခန်းမီယန်မာရောက်နေတဲ့ NASA က American Agatha ရင်မှု David Wolf ဖြစ်ပါတယ်။အာဂါတာရင်မှုတွေအတွက်သူတို့ရဲ့အာဂါတာခီးစံတွေဟာ6လလောက်ထိကြာမြင့်တက်တာဖြစ်ပြီးအခုလိုအဝေးရောက်မဲပေးခွင့်ရတာကိုဂုဏ်ယူတယ်လို့ကိတ်ကပြောပါလေ
This is an honor for us. We also think
အခုလိုမဲပေးခွင့်ရတာဟာကျမတို့အတွက်တကယ်ကိုဂုဏ်ယူစရာပါမဲပေးတာဟာကျမတို့လုပ်ရမယ့်တာဝန်တစ်ခုလို့ထင်ပါတယ်ဒီလိုဂုဏ်ယူတယ်လို့ဒါဟာနိုင်ငံသားတယောက်ရဲ့တာဝန်လို့လည်းထင်ပါတယ်ဒါကြောင့်အာဂါတာတဲကနေမဲပေးခွင့်ရတာဟာတိတ်ကိုကံကောင်းတယ်လို့ခံစားရပါတယ်လို့ပြောသွားတာပါ2020ရွေးကောက်ပွဲမဲပေးဖို့အတွက်အပြည်ပြည်ဆိုင်ရာအာဂါတာစခန်းတွေကအာဂါတာရင်းမှုတွေနေတဲ့နေရာကအခန်းတစ်ခုရှိမှာ ISS မဲယုံလို့စာတမ်းကတ်ထားတာပါ။ကိတ်ဟာအဲ့ဒီမဲယုံကနေမဲပေးခဲ့တာဖြစ်ပါတယ်။မဲစင်းထဲမှာတော့သူ့မဲပေးတဲ့လိပ်စာကို Low Earth Orbit ကမ္ဘာပတ်လမ်းလို့မှတ်တမ်းတင်ပါတယ်။သူ့မဲပေးပြီးတဲ့နောက်တနေ့မှာပဲ NASA အာဂါတာရင်းမှုများအကောင့်ကနေအာဂါတာရင်းမှု Kit Rubins မဲပေးခဲ့တာသိရလို့တိတ်ဝမ်းသာကြောင်းနဲ့သူဟာမဲပေးဖို့အကြာကြီးတန်းစီစရာမလိုဘူးလို့ကတ္တာမှာရေးပါတယ်။အပြည်ပြည်ဆိုင်ရာအာဂါတာစခန်းမှာလူသားတွေနေထိုင်ပြီးသူတေသနာလုပ်နေတာအနှစ်20ရှိပါပြီ။ နှစ်20အထိမ်းအမှတ်နေမှာပြည်သူဆိုင်ရာအာဂါတာစခန်းမှာကိတ်နဲ့အတူရှိနေသူတွေကတော့ရုရှားနိုင်ငံသားတွေဖြစ်တဲ့ဆာဂေးရန်ဇီကော့ဖ်နဲ့ဆာဂေးကတ်ရှာစကော့တို့ဖြစ်ပါတယ်သူတို့ကိုအောက်တိုဘာ31ရက်နေ့မှာမြေပြင်ထိန်းချုပ်ရေးစခန်းကနေဆက်သွယ်မေးမြန်းတဲ့အခါဆာဂေးရန်ဇီကော့ဖ်ကအခုလိုနှုတ်ဆက်စကားပြောပါတယ
် So we are very happy to be on station with great event.
အာဂါတာစခန်းထဲနဲ့ဆက်ပြီးအထိမ်းအမှားကျွန်တော်တို့ဒီမှာရောက်နေတာတိတ်ပျော်စရာကောင်းပါတယ်။နိုင်ငံတကာကအခွဲတွေလည်းကျွန်တော်တို့နဲ့အတူပျော်ရွှင်ကြမယ်လို့ထင်ပါတယ်
။အပြည့်ပြည့်ဆိုင်အာဂါတာစခန်းကိုတက်ခရက်2000နိုဗ ెంబ ာ2ရက်နေ့မှာ NASA ရဲ့ Expedition 1 Susan Kingsen အမှတ်တင်တဲ့လူသားတွေတောင်းရောက်ခဲ့တာဖြစ်ပြီးအခုအနည်း20ပြည့်တဲ့အချိန်ဆက်ပြီးသုတေသနလုပ်နေကြတာပါ။American အာဂါတာယင်မှု Gate နဲ့ Russia အာဂါတာယင်မှု Rising Cup တို့ကတော့ဆူဇန်ရဲ့ခေတ်စဉ်အမှတ် 64 နဲ့တောင်းရောက်နေသူတွေပါ။ကိတ်ဟာအနုဇီဝဗေဒပညာရှင်တဦးပါ။
I'm always about the science and the experiments.
ခုခေတ်စဉ်တည်းမှာသိပ္ပံဆိုင်ရာသုတေသနတွေအများကြီးလုပ်ဖို့ရှိပါတယ်။အခုလုံးမဲ့သုတေသနတွေမှာအာဂါတာထဲမှာရှိတဲ့တက်ရှိ cell classy တွေဘယ်လိုကြီးထွားလာလဲဆိုတာကိုလေ့လာဖို့ဆက်ပြီးလုပ်နေပါတယ်။အခုနှလုံးမှာရှိတဲ့ cell တွေဘယ်လိုကြီးထွားလာလဲဆိုတာကိုလေ့လာနေတယ်လို့ပြောသွားတာပါ။ဟုတ်ပါတယ်အာဂါတာစခန်းမှာကဘာပေါ်မှာလိုဆိုင်နေရမများတဲ့အတွက်အခုလို cell တွေရဲ့တိဆောက်ပုံကိုလေ့လာဖို့အဆင်ပြေနေတာပါသူဟာ microbial လို့ခေါ်တဲ့ bacteria လို့အနုကြည့်မှန်ပြောင်းတဲ့ခြိမှမြင်ရတဲ့သက်ရှိတွေနဲ့ပတ်သက်ပြီးစူးစမ်းလေ့လာမှုအများပြားလုပ်ဖို့ရှိတယ်လို့ပြောပါတယ
် I'm looking forward to a lot of the microbial experiments
ဒီသက်ရှိတွေကလေးတွေအနေထားကိုသိအောင်ကျွန်မတကယ်လေ့လာချင်ပါတယ်အခုဆိုကျွန်မတို့ဒီအာဂါတာစခန်းမှာသူတေသနာလုပ်နေတာအနှစ်20ရှိပါပြီဒီကောင်လေးတွေဟာလည်းကျမတို့နဲ့အတူရှိနေတာမို့ဒီညမှာသူတို့အုပ်စုတွေတဲကဘယ်သူတွေရှိနေလဲဘယ်မှာနေကြတယ်အချိန်ကြာလာတာနဲ့အမျှသူတို့ဘယ်လိုပြောင်းလဲသွားလဲဆိုတာလေးကိုသိအောင်လုပ်ဖို့အတွက်ကျမသိစိတ်ဝင်စားပါတယ်လို့ပြောပါတယ်အပြည့်ပြည့်ဆိုင်ရာအာဂါတာစခန်းမှာလူသားတွေအခြေချသူတေသနာလုပ်နိုင်တယ်အနှစ်20ပြည့်နေမှာအထိမ်းအမှတ်ညာစာစာပွဲလေးကျင်းပမှာဖြစ်တယ်လို့သိပ္ပံဆိုင်ရာစူးစမ်းမှုတွေလည်းဆက်ပြီးလုပ်မယ်လို့သူကပြောပါတယ်စတန်ဖို့တက္ကသိုလ်ကပါရဂူဘွဲရထားတဲ့ကိတ်ဟာအာဂါတာယင်မှုတူဖြစ်တယ်လို့ဇီဝဗေဒဆိုင်ရာသုတေသနလုပ်ငန်းရာပေါင်းများစွာမှာပါဝင်ဆောင်ရွက်ခဲ့တဲ့တူလည်းဖြစ်ပါတယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်တိတ်ပံရဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။ဒါ့ဘက်မှာပြန်ပြီးဆောင်ရွက်
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနှာစင်ဖတ်ရှုနိုင်ပါတယ်ညာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်အမေရိကန်သမ္မတရွေးကောက်ပွဲမဲရီအတွက်နေဆဲဖြစ်တဲ့ဂျော်ဂျီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာသမ္မတဒိုနယ်ထရမ့်ရတဲ့မဲရီအတွက်နယ်လာပြီးဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ရတဲ့မဲရီအတွက်တိုးလာတာကြောင့်သူ့သမ္မတဟောင်းဘိုင်ဒန်သမ္မတအဖြစ်အရွေးခံရရေးပိုနှီးဆက်လာတဲ့သဘောမျိုးရှိနေပါတယ်။လက်ရှိမှာတော့ popular vote လို့ခေါ်တဲ့မဲဆန္ဒရှင်အများစုရဲ့ထောက်ခံမဲရီအတွက်မှာမစ္စတာဘိုင်ဒန်ကပိုများနေတာပါ။သမ္မတအဖြစ်အရွေးခံရဖို့ပြည်내ကိုယ်စားလှယ်မဲ290လိုအပ်တာမှာလက်ရှိမှာတော့ဘိုင်ဒန်က253မဲရထားပြီးတော့ထရမ့်ကတော့214မဲရထားပါတယ်။အမေရိကန်သမ္မတအဖြစ်ပြန်အရွေးခံရရေးအိနေဖြစ်နေတဲ့ပြည်နယ်တစ်ခုမှာအခြေအနေသိပ်မကောင်းလာတဲ့သမ္မတဒိုနယ်ထရမ့်ကမဲရီတွဲမှုတွေရပ်ထားဖို့တရားရည်နီလာတွေနဲ့ကြိုးစားပေမဲ့အဲ့ဒီပြည်နယ်တွေကတော့မဲတွေဆက်ပြီးရေးတွက်နေပါတယ်။ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်မဆိုးစလောက်မဲအသားရနေတဲ့နီဗာဒါပြည်နယ်မှာတော့သမ္မတထရမ့်ရဲ့မဲဆွေစည်းရုံးရဲ့အဖွဲ့ကဒီပြည်နယ်မှာနေထိုင်သူမဟုတ်တဲ့လူပေါင်းသသောင်းလောက်ဒီမှာတရားမဝင်မဲပေးခဲ့တယ်လို့သူတို့အမဲတွေကပါထည့်ပြီးတော့ရေးတွက်ထားတယ်ဆိုပြီးဒီကိစ္စကိုတရားရည်ရဆောင်ရွက်မယ်လို့ပြောပါတယ်။မြန်မာနိုင်ငံအပါအဝင်အီရန်အာဖဂန်နစ္စတန်အီဂျစ်တူရကီမော်ရိုကိုဂျော်ဂျီးယားနဲ့ယူကရိန်းနိုင်ငံတွေမှာအကောင့်တူတွေနဲ့စစ်မျက်နှာအတူကွန်ရက်ခုနှစ်ခုကိုဖြုတ်ချလိုက်တယ်လို့အမေရိကန်အခြေစိုက် Facebook ကုမ္ပဏီကတောက်ကြားနေမှာပြောပါရယ် လူတွေထင်အောင်ထင်မှဖြစ်အောင်ပူပေါင်းလုပ်ကိုင်းတဲ့အပြုံမှုတွေကြောင့်အဲ့ဒီအကောင့်တွေကိုဖျောက်ချခဲ့တာလို့ Facebook ကုမ္ပဏီရဲ့လာစဉ်အစီရင်ခံစာမှာဖော်ပြထားတဲ့အပြင်နိုင်ငံရေးမဲဆွယ်စီရင်ရေးလုပ်ငန်းတွေအပေါ်အထင်မြင်မှားစေတဲ့ကိစ္စမျိုးတွေပါဝင်ပတ်သက်နေတဲ့ကမ္ဘာတဝန်းကFacebook စာမျက်နှာရှစ်ထောင်နီးပါးကိုအော်တိုဘားလအတွင်းထုတ်ချလိုက်တယ်လို့လည်းဖော်ပြထားပါတယ်။ဒ ီကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမရှင်လာပါစေရှင်။ကျမအောင်လာပါ။
This program has come to you from the Voice of America, Washington.